to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American အသံရဲ့2022ခုနှစ်စက်တင်ဘာလ14ရက်အင်္ဂါနေ့ခင်းအစီအစဉ်ကို American တီထောင်စု Washington DC ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ပါဖြည့်ဆွဲတင်ဆက်နေပါတယ်။ Line to meter 24 40 52တို့အပြင် Line meter 190 kHz 1905တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။
မင်္ဂလာပါရှင်ကျမအချင်းသက်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့အတူပြောပြပေးမှာပါကမ္ဘာနိုင်ငံတွေအနေနဲ့အာဖဂန်နစ္စတန်ပြည်သူတွေနဲ့အတူတသားတည်းရှိတာကိုပြသကြဖို့အတွက်ကုလသမဂ္ဂအထင်းမှုချုပ်ကပန်ကြားလိုက်ပါတယ်ဦးကျော်မိုးထွန်းကိုကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်ဖြစ်နေဆက်ပြီးခန့်ထားဖို့မြန်မာနဲ့နိုင်ငံတကာလူမှုအဖွဲ့အစည်း350ကျော်ကကုလသမဂ္ဂအထွေထွေညီလာခံကိုတောင်းဆိုလိုက်ပါတယ်အာဖဂန်ကနေတက်တွေရုတ်သိမ်းတဲ့ကိစ္စကန်လွှတ်တော်မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကခုခံကာကွယ်ပြောဆိုခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှအင်ဂျင်နီ
ကောင်းပါပြီရှင်မြမလူခွင့်ရေးချိုးဖောက်မှုအထောက်အထားတွေကိုဒီကနေ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးနဲ့တွေ့ဆုံတဲ့အခါမှာတင်ပြဆွေးနွေးသွားဖို့ရှိကြောင်း WIWM ရဲ့အကြီးအကဲနီကိုလတ်ကွန်ဂျမင်ကကုလသမဂ္ဂမှာပြောပါပါတယ
် As regards to our cooperation withtribunals and courts that could potentially use our evidence it's something we
နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါ NUG အပြည့်ပြည့်ဆိုင်ရာဝန်ကြီးဒေါက်တာဆဆာရဲ့ covid အတွေ့အကြုံနဲ့အတူ covid ကူးစက်လာတဲ့ဒီမော့ဆိုစစ်ရှောင်စခန်းကဆေးဝါးရိက္ခာတွေအခက်အခဲကြုံတွေ့နေရတဲ့အခြေအနေတွေကိုတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍ blogger တွေပြောသမျှအစီအစဉ်တွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုစောမိုးကျော်တို့ကတင်ဆက်မှာပါရှင်
ကမ္ဘာနိုင်ငံတွေအနေနဲ့အာဖဂန်နစ္စတန်ပြည်သူတွေနဲ့အတူတသားတည်းရှိနေတာကိုပြသကြဖို့နဲ့အာဖဂန်နိုင်ငံသား70တန်းအတွက်အရေးပေါ်အကူအညီဒေါ်လာတန်း600ကျော်ချထားပေးဖို့တနင်္လာနေ့ဂျနေဗာမှာကျင်းပတဲ့အာဖဂန်ဆိုင်ရာဝန်ကြီးများအဆင့်ဆွေးနွေးပွဲမှာကုလသမဂ္ဂအထင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်
။ The people of Afghanistan need a lifeline.
အာဖဂန်နိုင်ငံသားတွေဟာအကူအညီလိုအပ်နေပါတယ်။ဆယ်စုနှစ်နဲ့ချီစစ်တမ်းခံရပြီးလုံခြုံမှုမရှိဖြစ်နေရကနေအခုချိန်ဟာသူတို့အတွက်အန္တရာယ်အကြီးဆုံးအချိန်မျိုးပါနိုင်ငံတကာအတိုင်းအဝန်းနေနဲ့သူတို့နဲ့အတူရပ်တည်ပေးရမယ့်အချိန်လည်းဖြစ်ပါတယ်ခက်ရှင်းရှင်းပြောရရင်ဒီအစည်းအဝေးကအာဖဂန်ပြည်သူတွေကိုဘာတွေပေးနိုင်မလဲဆိုတာထက်သူတို့ပေါ်မှာကျွန်တော်တို့ဘာအကျိုးတွေများတင်နေတယ်လဲဆိုတာကိုဆွေးနွေးရမှာဖြစ်ပါတယ်လို့ပြောသွားတာပါအာဖဂန်ပြည်သူ70တန်းအတွက်စားနပ်ရိက္ခာနေထိုင်စရာကျန်းမာရေးဆောင်ရွက်မှုနဲ့တခြားမရှိမဖြစ်လိုအပ်နေတာတွေကိုဖြည့်ဆည်းပေးဖို့ဒီနှစ်မကုန်ခင်အကူငွေဒေါ်လာတန်း600တန်းချထားပေးဖို့ကုလသမဂ္ဂကပန်ကြားနေတာပါအာဖဂန်နိုင်ငံတလောလူသားချင်းစာနာမှုအကူအညီတွေအနှောက်အယှက်ရှိပေးနိုင်ဖို့လိုအပ်တယ်လို့အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုအကာအကွယ်ပေးဖို့လည်းအတွင်းမှုချုပ်ကပန်ကြားခဲ့ပါတယ
်ကုလသမဂ္ဂမှာမြန်မာနဲ့အာဖဂန်နိုင်ငံတွေအတွက်ဘယ်အစိုးရတွေကတရားဝင်ကုစားပြုခွင့်ရမယ်ဆိုတာကိုကုလသမဂ္ဂကဆုံးဖြတ်ချက်ပေးရမယ့်အခြေအနေနဲ့ရင်ဆိုင်နေရပါတယ်။မြန်မာနိုင်ငံအတွက်ကတော့အာဏာသိမ်းစစ်ကောင်စီနဲ့ NUG အစိုးရတို့ကနှစ်ဘက်အပြိုင်အဆိုင်ကိုစားပြုခွင့်တောင်းဆိုထားပါတယ်။အာဖဂန်ကတော့အခုချိန်ထိဘယ်အစိုးရဘက်ကမှတရားဝင်တောင်းဆိုတာမရှိသေးပါဘူး။ NUG အစိုးရဘက်ကဦးကျော်မိုးထွန်းကိုကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်ဖြင့်အသိမှတ်ပြုဖို့တောင်းဆိုထားပြီးအာဏာသိမ်းစစ်ကောင်စီဘက်ကတော့စစ်တပ်အရာရှိဟောင်းဦးအောင်သူရင်ကိုကိုယ်စားလှယ်ဖြင့်ခန့်အပ်ဖို့တောင်းဆိုထားပါတယ်။တရားဝင်အသီးမဲ့ပြည်ရေးနဲ့ပတ်သက်လို့ကတော့အဖွဲ့ဝင်ကိုဥပောင်ဝင်တဲ့ကော်မတီကနေကင်တွယ်မှာပါဒီကော်မတီမှာတရုတ်ရုရှားနဲ့အမေရိကန်လိုနိုင်ငံကြီးတွေလဲကြပါဝင်ပါတယ်ဒီကော်မတီကနေကမ္ဘာပေါ်ကနိုင်ငံပေါင်း193နိုင်ငံအတွက်ကုစားပြုခွင့်တွေကိုအထူးညီလာခံကိုတင်ပြပြီးနှစ်မကုန်ခင်အဆုံးဖြတ်ပေးမှာဖြစ်ပါတယ်ဒီစစ်စေးကော်မတီဟာအစဉ်အလာရဆိုရင်တော့အောက်တိုဘာလနိုဝင်ဘာလတွေရောက်တဲ့အထိအစည်းအဝေးလုပ်လို့မရှိပါဘူးကော်မတီနဲ့ညီလာခံမှာအားလုံးသဘောတူညီချက်consensus နဲ့ဆုံးဖြတ်ပါတယ်အခုမဆုံးဖြတ်မီအချိန်ထိတော့ကုလသမဂ္ဂရဲ့စီမင်းတွေအရဒေါ်အောင်ဆန်းစုကြည်ဆွေရလက်ထက်ကဆင်လွတ်ထားတဲ့ဥကြောင့်မွန်ထိုးကပဲဆက်လက်တာဝန်ယူလှုပ်ဆောင်ခွင့်ရပါတယ်အနာသိန်းစစ်ကောင်စီကတော့နိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်ဦးဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့ကိုအသိမှတ်ပြုဖို့တောင်းဆိုထားပါတယ်အာဖဂန်နစ္စတန်အနေနဲ့ကတော့ဘယ်အစိုးရဘက်ကမှကိုစားပြုခွင့်တောင်းဆိုထားတာမရှိသေးပါဘူးလောလောဆယ်အနေနဲ့တော့အရင်သမ္မတဂါနီလက်ထက်ကခန့်အပ်ထားတဲ့ကုလသမဂ္ဂဆိုင်ရာအာဖဂန်တန်အမတ်ကြီးကပဲဆက်လက်တာဝန်ထမ်းဆောင်နေပါတယ်တာလီဘန်တွေကတော့အစိုးရဖွဲ့ပြီးလို့ကြေညာပေမဲ့ကုလသမဂ္ဂကမှကိုစားပြုခွင့်တရားဝင်တောင်းဆိုခြင်းမရှိသေးပါဘူး 1998 ခုနှစ်ကကမ္ဘောဒီးယားမှာအစိုးရနှစ်ခုပြိုင်တောင်းဆိုခဲ့တုန်းကတော့ဆုံးဖြတ်ချက်ကိုရွှေ့ဆိုင်းပြီးကမ္ဘောဒီးယားအတွက်နေရာလည်လပ်ထားခဲ့ပါတယ
်။ကုလသမဂ္ဂဖွံ့ဖြိုးနိုင်ငံတွေအနေနဲ့ဥကြုံမုတ်ထွန်းကိုကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်ဖြစ်နေဆက်ပြီးခန့်ထားဖို့မြန်မာနဲ့နိုင်ငံတကာလူမှုအဖွဲ့အစည်း358ဖွဲ့ကကုလသမဂ္ဂထွေထွေညီလာခံကိုတနင်္လာနေ့မှာအိတ်ဖွင့်ရေးစာရေးသားပေးဖို့တောင်းဆိုလိုက်ပါတယ်။ဦးကျော်မိုးထွန်းဟာမြန်မာပြည်သူတွေအတွက်ရောစစ်တပ်အာဏာသိမ်းယူတာခံရတဲ့အရတအဆုအအတွက်ပါကိုစားပြုသူတဦးဖြစ်တဲ့အတွက်သူ့ကိုပဲကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်ဖြစ်အတိမတ်ပြုဖို့လူမှုအဖွဲ့အစည်းတွေကတောင်းဆိုတာပါစစ်ကောင်စီကတင်သွင်းသူကိုရွေးချယ်မယ်ဆိုရင်ကုလသမဂ္ဂအနေနဲ့မြန်မာပြည်သူတွေကိုကိုစားပြုသူထက်မြန်မာပြည်သူတွေကိုရဲရဲဆက်ဆက်တပ်ဖြတ်နှိပ်စက်တဲ့စစ်ကောင်စီကိုယ်စားလှယ်ကိုခံထားမိနိုင်တဲ့အနေအထားရောက်သွားနိုင်တယ်လို့Progressive Voice အဖွဲ့ကဒေါက်ခင်အောင်မကပြောပါတယ်လူခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ APHR ဘုတ်အဖွဲ့ဝင်တူဖြစ်တဲ့ထိုင်းနိုင်ငံကြီးဝန်ကြီးဟောင်းကလည်းကုလသမဂ္ဂရဲ့စံတန်ဘိုးတွေဖြစ်တဲ့ငင်းချင်ရင်လူခွင့်ရေးတရားမျှတရေးနဲ့လူမှုတိုးတက်ရေးတွေနဲ့မကန့်ညီတဲ့မြန်မာစစ်တပ်ရဲ့ကိုယ်စားလှယ်ကိုရွေးချယ်မယ်ဆိုရင်မြန်မာနိုင်ငံငင်းချင်ရင်ဒီမိုကရေစီလမ်းပြန်လျှောက်လမ်းနိုင်ခွင့်ဆုံးရှုံးရုံနဲ့မကပဲကမ္ဘာတစ်လွှာကုလသမဂ္ဂကြိုးပမ်းမှုတွေပါအချီးနှီးဖြစ်လာနိုင်ခြင်းရှိတယ်လို့ထောက်ပြထားပါတယ်
ဒေါက်ဆန်းစုကြည်ကကျမ်းမာရေးအကျဉ်းလေးကြောင့်တနင်္လာနေ့တုန်းကနေပြီးတော့တရားရုံးမှာရုံးထုတ်စစ်ဆေးရင်ရုံးမတက်နိုင်ခဲ့ဘူးလို့သူ့ရဲ့ရှင်းနေတယ်ကပြောဆိုပါတယ်။အသက်86နှစ်ရှိပြီဖြစ်တဲ့ဒေါက်ဆန်းစုကြည်ကတရားရုံးကိုကားနဲ့လာစဉ်ကားမှုတဲ့အတွက်နေမကောင်းတာဖြစ်ပြီးငူးဝေးတဲ့အတွက်ကြောင့်တရားရုံးမတက်နိုင်ခဲ့တာလို့သူ့ရဲ့ရှင်းနေဒေါ်မင်းမင်းဆိုးကပြောဆိုခဲ့ပါတယ်။ဒေါက်ဆန်းစုကြည်ကိုစစ်ဆေးနေတဲ့တရားရုံးကကိုဗစ်ရောဂါကြောင့်ရပ်တန့်ထားခဲ့ပြီးအခုလပါပြန်လည်စတင်တာဖြစ်ပါတယ်။
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.13 ညဘိုင်းလိုမီတာ40 kHz 8.13 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ VOA American တန်ကမနေ့ခင်းသတင်းတွေဆက်လက်ကြေညာနေပါတယ်။အမေရိကန်သမိုင်းမှာအရှိတ်အကြုံတိုက်ခတ်ခဲ့တဲ့အာဖဂန်ကအနှစ်20ကျော်စစ်ပွဲအဆုံးသတ်ပြီးအမေရိကန်တပ်တွေအာဖဂန်ကနေပြန်ယူသိမ်းခဲ့ရတယ်နဲ့ပတ်သက်ပြီးနိုင်ငံခြားရေးဝန်ကြီးအန်ထနီဘလင်ကင်ကတနင်္လာနေ့အတွက်တော်ကြားနာပွဲမှာခုခံကာကွယ်ပြောဆိုခဲ့ပါတယ်။တကယ်လို့သမ္မတဂျိုးဘိုင်ဒန်သာစစ်ပွဲဆက်ဆင်နွှဲမယ်ဆိုရင်အာဖဂန်မှာတာလီဘန်တွေမထိန်းချုပ်နိုင်အောင်ကာကွယ်ဖို့နဲ့အမေရိကန်ဂျိုးစီးပွားခုခံကာကွယ်ဖို့အမေရိကန်တပ်တွေကိုအာဖဂန်ကိုထပ်ပြီးဆေးလွတ်ဖို့လိုအပ်မှာဖြစ်တယ်လို့ထိခိုက်တိုက်စုံးမှုတွေရှိလာနိုင်ပြီးအာဖဂန်ကနေရုံးမထွက်နိုင်မဲ့ဖြစ်နေနိုင်တယ်လို့အလွတ်တော်နိုင်ငံခြားရေးကော်မတီရှေ့မှောက်မှာထပ်ဆိုခဲ့တာပါ။ဒါပြင်အာဖဂန်မှာကူးတဲ့အချိန်ပိုပိုကြာဆက်နေရင်အာဖဂန်လုံခြုံရေးတပ်တွေဒါမှမဟုတ်အာဖဂန်အစိုးရဘက်ကသူတို့ဖာသာရက်တိနှိုင်ဆွမ်းရှိလာမယ်ဆိုတဲ့အထောက်အထားတစုံတရာမတွေ့ရဘူးလို့လည်းပြောပါတယ်
။အမေရိကန်နိုင်ငံမျိုးတော်ဝါရှင်တန်မှာရှိတဲ့
dollars in support equipment and training did not suffice. Why would another year?
အမေရိကန်ကနှစ်ပေါင်း20ကြာဒေါ်လာဘီလီယံရာနဲ့ချီထောက်ပံ့မှုတွေစစ်လက်နက်နဲ့စစ်တပ်တန်းတွေပေးခဲ့တာတော့ဘာမှမထူးခြားရင်နောက်တစ်နှစ်ဖြစ်စေ9နှစ်ဒါမှမဟုတ်10နှစ်ထပ်ပြီးလဲထူးခြားနိုင်မှာမဟုတ်ဘူးလို့လွှတ်တော်မှဝန်ကြီးဖန်ကင်ကတင်ပြခဲ့တာဖြစ်ပါတယ်။အာဖဂန်သမ္မတအရှရက်ခန်နီကတော့ဩဂုတ်လလယ်မှာအာရဗ်စော်ဘောများသမ္မတနိုင်ငံကိုထွက်ပြေးခဲ့တဲ့နောက်တာလီဘန်တွေကနိုင်ငံကိုထိန်းချုပ်ခဲ့တာလည်းဖြစ်ပါတယ်။
အမေရိကန်နိုင်ငံမြို့တော်ဝါရှင်တန်မှာရှိတဲ့ဒီမိုကရက်ပါတီတန်တော်ချုပ်ယုံအနီးမှာဒုတ်တွေသားတွေကိုကားပေါ်တင်ယူဆောင်လာခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်ကလာသူအမျိုးသားတအူးကိုတနင်္လာနေ့ကဖမ်းဆီးခဲ့ကြောင်းမျိုးတော်လုံခြုံရေးရဲတွေကပြောဆိုပါတယ်။သူ့မှာဘက်နဲ့လိုထိုးတဲ့ဓားတွေတရှိတွေစသဖြင့်ဓားမျိုးစုံပါလာတယ်လို့သိရပါတယ်။သူ့ရဲ့ကားမှာလည်းစစ်ကြောတစ်စိမ့်နဲ့လူပြူကြီးစိုးရေးနဲ့ပတ်သက်တဲ့ပုံတွေတစ်စိမ့်တွေကတ်ထားတယ်လို့ရဲတွေကပြောဆိုပါတယ်။ဒါပြင်ကားနံပါတ်ပြားမှာလည်းကားနံပါတ်အစားအမေရိကန်လမ်းကိုတတ်ထားတယ်လို့ဆိုပါတယ်။အခုလိုတရှိသေးလက်နက်တွေကိုဝါရှင်တန် DC နယ်မြေအတွင်းတည်ဆောင်ခွင့်မရှိပါဘူးအဖမ်းခံရသူမှာအသက်44နှစ်အရွယ်ရှိ Donald Chris Head ဖြစ်ဆိုသူလူပြူတူဖြစ်ပါတယ
်မလေးရှားဝန်ကြီးချုပ် Ismail Sabri Yaakob ကသူ့အစိုးရအဖွဲ့တည်ငြိမ်မှုရှိစေဖို့အတွက်အရိကအတိုက်ခံဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့သဘောတူညီချက်ပြက်ကိုတနင်္လာနေ့မှာလက်မှတ်ရေးထိုးခဲ့ပါတယ်။ဝန်ကြီးချုပ် Ismail နဲ့ဝိုင်းရင်အတိုက်ခံခေါင်းဆောင် Anwar Ibrahim တို့ကြားသဘောတူညီချက်ထဲမှာပါတီကနေဆွန့်ခွာထွက်ပြေးတာဝန်ကြီးချုပ်တက်တန်းကို10နှစ်သတ်မှတ်တာနဲ့မဲပေးခွင့်ရှိသူတွေရဲ့အသက်ကို21နှစ်ကနေ18နှစ်အဖြစ်ပြောင်းလဲသတ်မှတ်တာတွေပါဝင်ဥပဒေတက်တွေပြဋ္ဌာန်းဖို့အတွက်ဝန်ကြီးချုပ်ကသဘောတူခဲ့တာဖြစ်ပါတယ်။အခုသဘောတူညီချက်ဟာပါတီကြီးနှစ်ယောက်ကြားဖူးပေါင်းဆောင်ရွက်မှုရှိလာစေသလို COVID-19 ခုခံကာကွယ်မှုနဲ့နိုင်ငံစီးပွားရေးပြန်ပြီးနလန်းထူလာစေဖို့အတွက်အထောက်အကူဖြစ်စေနိုင်တယ်လို့ဝန်ကြီးချုပ် Ismail ကပြောပါတယ်။
ဗီယက်နမ်နိုင်ငံမှာကိုဗစ်ကြောင့်လော့ခ်ဒေါင်းအပြင်းမထွက်ရတင်းကျပ်ထားတဲ့အမိန့်ကိုအဓိကကျတဲ့မျိုးကြီးတွေမှာဒီလကုန်ပိုင်းမှာဖြေလျှော့ပေးတော့မှဖြစ်တဲ့အတွက်ကာကွယ်ဆေးထိုးတာကိုအရှိန်မြင့်ဆောင်ရွက်နေတယ်လို့ဗီယက်နမ်အစိုးရကတင်းလာနေတော့မှပြောဆိုပါတယ်။ဟနိုင်းပြောတော့မှဆိုရင်ကျန်းမာရေးဝန်ထမ်းတွေကညာလုံးပေါက်ကာကွယ်ဆေးထိုးတာတွေပြုလုပ်ပေးနေပါတယ်။ဟနိုင်းပြောတော့မှပြီးခဲ့တဲ့ဇူလိုင်လကတည်းကအပြင်းမထွက်ရအမိန့်ထုတ်ပြန်ထားပါတယ်။ကာကွယ်ဆေးထိုးတာတွေကိုကျွန်တော်တို့အနေနဲ့အမြန်ဆုံးပြီးအောင်ဆောင်ရွက်ရပါမယ်။ဒါဆိုရင်ကျွန်တော်တို့မျိုးကိုပြန်လဲဖွင့်နိုင်မှာဖြစ်ပါတယ်လို့ဟနွိုင်းမျိုးတော်ဝင်ကပြောဆိုပါတယ်။ပြီးခဲ့တဲ့ရတတပအကုံပိုင်းမှာတင်လူတသန်းကျော်လောက်ကိုကာကွယ်ဆေးထိုးပေးခဲ့ပါတယ်။လူဦးရေ6သန်းနီးပါးရှိတဲ့ဟနွိုင်းမျိုးတော်မှာ80ရာခိုင်နှုန်းလောက်ကကာကွယ်ဆေးပထမတစ်လုံးထိုးထားပြီးဖြစ်ပါတယ်။ဒီရတတပအကုံမှာ100ရာနှုန်းအထိထိုးဖို့ရည်ရွယ်ထားပါတယ်။ဟိုချင်းမင်းမျိုးတော်မှာတော့လူဦးရေ65ရာခိုင်နှုန်းကကာကွယ်ဆေးပထမတစ်လုံးထိုးထားပြီးဖြစ်ပါတယ်။ဒုတိယတလုံးထိုးကျင်ကြပေမဲ့ဆေးမလုံလောက်အတွက်မထိုးရသေးသူများပြားရှိပါတယ်။အခုလိုအချိန်မြင့်ဆောင်ရနေပေမဲ့လည်းတနိုင်ငံလုံးအတိုင်းအတာရကတော့ကာကွယ်ဆေးထိုးပြီးသူ28ရာနှုန်းသာရှိပြီးအပြည့်ဝထိုးပြီးသူ400နှုန်းပဲရှိပါတယ
်။ဒေါက်ခင်မျိုးတက်နဲ့ကိုစောမိုးကျော်တို့ကတင်ဆက်စီစဉ်ကိုတင်ဆက်ခဲ့တာပါရှင်။အင်္ဂါနေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။မကြာခင်မှာတော့နေရက်မပြောင်းနိုင်သေးတဲ့ရခိုင်စစ်ပေးရှောင်တွေရဲ့အခြေအနေတွေကိုတင်ပြမှာပါ။အခုတော့ Geneva ကုလသမဂ္ဂလူခွင့်ရေးကောင်စီမှမြန်မာအရေးဆွေးနွေးခဲ့တဲ့အခြေအနေတွေကိုကြည့်ကြရအောင်ပါရှင်။မြန်မာဆိုင်ရာတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ WIWM ကစုဆောင်းထားတဲ့မြမရာဇဝတ်မှုဆိုင်ရာတပ်တွေအထောက်အထားတွေကိုတရားရုံးတွေခုံရုံးတွေမှာအသုံးပြုတရားစီရင်နိုင်ရေးဆောင်ရွက်နေပါတယ်။စက်တင်ဘာလ13ရက်နေ့ကဂျနီဗာကုလသမဂ္ဂရုံးချုပ်မှာကျင်းပတဲ့48ကြိမ်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီပုံမှန်အစည်းအဝေးမှာ WIWM အဖွဲ့ခေါင်းဆောင်ကအခုလိုပြောခဲ့တာပါ။မတ်တန်ကီထိုက်ကစူးစီးတင်ပြမှာပါရှင်။ကုလသမဂ္ဂလူခွင့်ရေးကောင်စီက2018ခုနှစ်စက်တင်ဘာမှာဖွဲ့စည်းခဲ့တဲ့ WIWM မြန်မာဆိုင်ရာတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကမြန်မာနိုင်ငံတွင်းဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတက်တဲ့အထောက်အထားတွေကိုစူးစီးနေတာဖြစ်ပါတယ်။စူးစီးရယူထားပြီးတဲ့တက်တဲ့အထောက်အထားပေါင်း2,200နီးပါးရှိနေပြီလို့ပြောဆိုထားတဲ့WIWM အဖွဲ့ကဒီသက်သေတွေကိုကမ္ဘာတဝန်းကတရားရုံးတွေခုံရုံးတွေမှာအသုံးပြုနိုင်ရေးအတွက်ကြိုးစားနေတဲ့အကြောင်းအဖွဲ့ခေါင်းဆောင်နီကိုလတ်ခွန်ဂျန်ကလူခွေရေးကောင်စီမှာပြောပါတယ
် As regards to our cooperation with tribunals and courts that could potentially use our evidence
ကျွန်တော်တို့ရဲ့တက်တဲ့အထောက်အထားတွေကိုအသုံးပြုနိုင်ရေးအတွက်ခုံရုံးနေတရားရုံးနေနဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့ကျွန်တော်တို့လုပ်နေပါတယ်။နိုင်ငံတကာရာဇဝတ်တရားရုံး ICC ရှေ့နေနဲ့မနေ့ကမှကျွန်တော်တို့တွေ့ဆုံပါမယ်။ကျွန်တော်တို့ကျုံးပန်းဆောင်ရွက်ထားမှုတွေကိုတရားရုံးနေနဲ့ခုံရုံးနေမှာအသုံးပြုပြီးနောက်ဆုံးမှတာဝန်ရှိသူတွေကိုအရေးယူနိုင်ရေးအတွက်ပူးပေါင်းဆောင်ရွက်မှုကတိတ်ပြီးအရေးကြီးလာတယ်ဆိုတာကိုကျွန်တော်တို့နားလည်ပါတယ်။ကျွန်တော်တို့ကတရားရုံးလည်းမဟုတ်ခုံရုံးလည်းမဟုတ်ပါဘူး။ဒါကြောင့်အမှုဖွင့်နိုင်ရင်းနဲ့တာဝန်ရှိသူတွေကိုအရေးယူနိုင်ရေးအတွက်တခြားသူတွေကိုအားကိုးရမှာပ
ါမြန်မာနိုင်ငံတွင်းကဆိုးရွားလာတဲ့ရာဇဝတ်မှုတွေမှာတာဝန်ရှိသူတွေကိုတရားဥပဒေချောင်းအရစီရင်လိုတဲ့ကမ္ဘာတလွားကခုံရုံးတွေတရားရုံးတွေနဲ့ပူးပေါင်းဆောင်ရွက်နိုင်ရေး WIWM ဘက်ကလက်တွေ့လုပ်နေတယ်လို့လည်းအဖွဲ့ခေါင်းဆောင်မစ္စတာခွန်ဂျင်ကလူခွေရေးကောင်စီမှာရှင်းပြခဲ့ပါတယ်
And so for example there also is proceedings in Argentina where there's
ဥပမာအပြင် Argentina မှာတရားဥပဒေကြောင်းအရဆောင်ရွက်နေတဲ့ကိစ္စတစ်ခုရှိပါတယ်တရားရုံးရဲ့ Universal Jurisdiction နိုင်ငံတကာစီရင်ပိုင်ခွင့်ပြဋ္ဌာန်းချက်နဲ့မြန်မာနိုင်ငံတွင်းကရာဇဝတ်မှုတွေကို Argentina အနေနဲ့စုံစမ်းစစ်ဆေးမလားဆိုတဲ့အမှုကိုအယူခံရုံးကိုတင်သွင်းထားပါတယ်။ကျွန်တော်တို့ရဲ့လုပ်ပိုင်ခွင့်ကိုရှင်းပြဖို့နောက်ပြမှုတွေအတွက်တာဝန်ရှိသူတွေကိုတရားမျှတစွာအပြစ်ပေးစင်ရင်လိုတဲ့ခုံရုံးတွေတရားရုံးတွေနဲ့ကျွန်တော်တို့ရဲ့အချက်အလက်တွေကိုမျှဝေရေးလုပ်ပိုင်ခွင့်ကိုလည်းရှင်းပြဖို့အတွက်အာဂျင်တီးနားအာဏာပိုင်တွေကိုဆက်သွယ်ခဲ့ပါတယ်။အလားတူအခွင့်အလမ်းမျိုးတွေကိုလည်းကျွန်တော်တို့ဘက်ကဆက်ပြီးရှာဖွေသွားမှာပါ။
ဆွေဇလာနိုင်ငံဂျီနီဗာမှာစက်တင်ဘာလ13ရက်နေ့ကစတင်တဲ့48ကြိမ်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီပုံမှန်စည်းအဝေးမှာ WIWM ရဲ့တတိယမြောက်မြန်မာဆိုင်ရာအစီရင်ခံစာကိုလည်းတင်သွင်းပါတယ်။မြန်မာနိုင်ငံတွင်းကဆိုးရွားတဲ့ရာဇဝတ်မှုဆိုင်ရာအထောက်အထားတွေကိုစုဆောင်ရယူနေတဲ့ WIWM အဖွဲ့နဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းသွားပါတယ်။
Entity or mechanism is completely.
The United States reiterates its strong support for the independent investigative.
IIMM ရဲ့ စုံစမ်းစစ်ဆေး ဆောင်ရွက်မှုတွေမှာ တိုးတက်မှုတွေ ရှိတဲ့အတွက်လေ ချီးကျူးပါတယ် မြန်မာပြည်သူတွေ မျှော်မှန်းတဲ့အတိုင်း လူ့ခွင့်ရေးကို လေးစားလိုက်တာ ပြီး ငြိမ်းချမ်းကျေဝရတဲ့ ဒီမိုကရက်တစ် နိုင်ငံဖြစ်ရေးအတွက် ရက်ဆက်တန်းကျုံမှုတွေ ထပ်ပြီးဖြစ်မလာအောင် ကာကွယ်ရေး ဘေးဒဏ်သင့်ခံရသူတွေရဲ့ လိုအပ်ချက်တွေကို ဖြည့်ရှင်းပေးရေး ပြစ်မှုတွေအတွက် တာဝန်ရှိသူတွေကို အရေးယူအဖြစ်ပေးနိုင်ရေးဟာ တိတ်ကိုအရေးကြီးပါတယ်
မြန်မာနိုင်ငံတွင်းမှာလက်ရှိဖြစ်နေတဲ့လူ့ခွင့်ရေးချိုးဖောက်မှုဆိုင်ရာယုံကြည်လက်ခံနိုင်ပွဲရှိတဲ့ယုံကြည်စိတ်ချရတဲ့အစင်ခံချက်တွေအလုံးနဲ့ပတ်သက်ပြီးမြန်မာအပါအဝင်မြန်မာနိုင်ငံရဲ့အင်ဂျင်နိုင်ငံတွေကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအလုံးတို့ပူးပေါင်းဆောင်ရွက်ကြဖို့လဲအမေရိကန်ကတိုက်တွန်းထားပါတယ်ရှင်
ရခိုင်ပြည်နယ်မှာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့ကြားတိုက်ပွဲတွေရက်ဆိုင်ထားတာငါးလနီးပါရှိနေပြီဖြစ်ပေမဲ့တိုက်ပွဲတွေကြောင့်ထွက်ပြေးလာကြရတဲ့စစ်ကြီးဒုက္ခတွေတသိန်းနီးပါးဟာနေရက်မပြောင်းနိုင်ကြသေးပါဘူးနေထိုင်စားတောက်ရေးလုံခြုံရေးအခြေအနေတွေကြောင့်ပြည်ရင်းကဒုက္ခတွေတွေနေရက်ပြောင်းနိုင်ဖို့ခက်ခဲနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်
တမတော်နဲ့ရခိုင်လက်နက်ကင်အေအေအဖွဲ့ကြားတရားဝင်အပြစ်အခက်ရဲစဲရေးလက်မှတ်မထိုးရသေးတဲ့အတွက်အချိန်မရွေးစစ်ပြန်ဖြစ်မှာဆိုရင်လို့စစ်ဘေးဒုက္ခသည်တွေနေရမပြန်ရဲကြသေးဘူးလို့မြောက်ဦးမြို့နယ်ပြည်ပရင်စစ်ဆောင်စခန်းတာဝန်ခံဦးသိန်းရွှေမြတ်ကပြောပါတယ်
။နေရမပြန်ပြတာကတော့ဆိုရနဲ့ဒီကျွန်တော်ခက်တက်တို့အေအေနဲ့ကအပြစ်အခက်ရဲစဲတဲ့တရားဝင်လက်မထိုးတော့တယ်မရှိဘူး။တက်တူကလည်းနင်းနင်းကက်ကက်ရှိနေဆိုတော့အဲ့ဒီလိုနဲ့နေရအပြန်ဖြစ်ပြီလို့
စစ်ဘေးဒုက္ခသည်တွေအနေနဲ့နေရပြန်နိုင်ရေးအတွက်တက်ဆိုင်ရာအာဏာပိုင်တွေဘက်ကလှုပ်ပေးမယ်လို့ကတိပြုထားတာတွေရှိပါတယ်။အဲ့ဒါတွေမလှုပ်ပေးရင်ဒုက္ခသည်တွေပြန်ဖို့စဉ်းစားနိုင်မှာမဟုတ်ဘူးလို့ဦးသိန်းရွှေမြတ်ကပြောပါတယ်
။ကျွန်တော်တို့ရောပြန်ပြီဆိုရင်ကျွန်တော်တို့အင်ဆောက်ပေးရမယ်။ကျွန်တော်တို့ဆွမ်းနိုင်တာပုံလာတာပေးရမယ်။ထပ်ပန်းချင်းအိမ်ကိုတို့တို့တောင်းထားတာရှိတယ်၊နှုံထားတာရှိတယ်။အဲ့ဒါတွေရရင်တို့ပြန်ပါလို့ပြောတတ်တာရှိတယ်။လင်းချွေးကိစ္စတွေတက်တဲ့နင်းနေကရှိတယ်လို့ကျွန်တော်တို့ဆွေးရမရှိဘူးမိုင်းတဲ့ရှင်အကုန်ရှင်းတော့တဲ့ရှင်မှာအဲ့ဒါကဘူးနာပြောတယ်လို့အိမ်တွေပါတယ်လေရတယ်ထပ်ပန်းချင်းအပြည့်စစ်တယ်အကုန်ရတယ်ဆိုတော့တို့ပြန်ပါလို့မတိကျွက်တဲ့ရှိတယ်လေ
။ရခိုင်ပြည်ကစစ်ဘေးဒုက္ခသည်အများဆုံးရှိနေတဲ့တောက်တော်မြို့နယ်စခန်းတွေမှာလည်းအစိုးရနဲ့သဘောတူညီချက်ရပြီးနေရပြန်သူတွေလည်းရှိနေပါတယ်။ဒါပေမဲ့လည်းလက်ရှိမှာတော့လူကြီးရေတပေါင်းကျော်လောက်နေရမပြောင်းနိုင်သေးရလဲဖြစ်ပါတယ်။ကြောက်တော်မျိုးပေါ်စစ်ဆောင်စခန်းတာဝန်ခံဦးမောင်ထုံးခင်ကတော့နေရပြောင်းနိုင်မှုအတွက်တိုင်အောင်ကိုပတ်စံ5သိန်းနဲ့စံရိတ်ခါတလားစာပေးပြီးမိုင်းရှင်းလင်းရေးတွေလုပ်ပေးမယ်ဆိုရင်စစ်ဘေးဒုက္ခသည်အားလုံးနေရပြောင်းဖို့သဘောတူထားတယ်လို့ပြောပါတယ်
။ဟုတ်ကဲ့ပါဟုတ်ကဲ့ပါကျွန်တော်တို့ကအစိုးရကိုလည်းပြင်ပြီးတင်ပြထားပါတယ်လေ။ပတ်စံ5သိန်းရဲ့စံတလားစာရဲ့ပေးမယ်ဆိုရင်ပေးပါမိုင်းကိုရှင်းလင်းပေးပါပြီးတာနဲ့ကျွန်တော်တို့သူတို့ကတော့ဒီတတော်ကြပြတာနဲ့အဲ့ဒါတွေကိုလုပ်ပေးပါမယ်ဆိုပြီးသူတို့ကျွန်တော်တို့ကိုဂတိခံထားတာရှိတယ်။ပြီးရင်သူတို့ကပြောတာရှိတယ်။အဲ့လိုပုံစံမျိုးကျွန်တော်တို့ဖက်ကလုပ်ပေးလိုက်လို့ဒီစပေးဆောင်တွေမပြင်ဘူးဆိုရင်ဘယ်လိုလုံးမလဲလဲ။ကျွန်တော်တို့ကတော့ရှင်းရှင်းလေးပြောလိုက်ပါတယ်။ဟိုလူကြီးမင်းတို့ဖက်ကအဲ့လိုလုပ်ပေးလိုက်လို့မပြင်ဘူးဆိုရင်ကျွန်တော်တို့ကဒုက္ခသည်စကန်မျိုးပေါ်မှာရှိတဲ့ဒုက္ခသည်စကန်အကုန်လုံးကိုပိတ်လိုက်မယ်။သူတို့ကကိုသဖုန်းနဲ့နေရှင်ရဲ့ကြောက်တော်မျိုးပေါ်မှာရောနေမှာရောအင်္ဂါလို့နေရှင်ရဲ့နေအင်ဝေလို့နေရှင်ရဲ့နေအဲ့လိုသဖုန်းမျိုးပေါ့
ကျောက်တော်မြို့ပေါ်မှာရှိတဲ့စစ်ဘေးဒုက္ခသည်အများစုဟာရှင်းကြည်နယ်ပလောဝမြို့နယ်နဲ့ကျောက်ကတော်မြို့နယ်အတွင်းကဖြစ်ပြီးစစ်ဘေးဒုက္ခသည်တွေတောင်းဆိုထားတဲ့အတိုင်းအစိုးရကမလုပ်ပေးနိုင်ဘူးဆိုရင်နေရပြန်ဖို့ခက်ခဲနေဦးမှာဖြစ်တယ်လို့လဲဦးမောင်ထွန်းခင်ကပြောပါတယ်
ဒီဒါပေမဲ့သူတို့ကတော့ဒီဟာဒီဟာတွေမှန်ရှင်းနေရေးဒီဘက်ကကြောက်တော့ပလဲဝါကျဲလေနဲ့တော့တဲ့နေရာမှာအစစ်စစ်မရှိလုတ်ပေးရမယ်ပြီးရင်ရိခာအနေနဲ့ဟိုငွေငေါသိနေစင်တလာကြရေးပြင်မယ်ဆိုရင်ပေါ့လေအဲ့ဒါတွေကိုမပြေးပြင်းတော့ကျွန်တော်တို့ဘယ်လိုလုပ်ပြန်ပို့လို့ရမှာလဲမတွန်းနိုင်ဘူးလေမှန်ရှင်းနေရေးလည်းမလုံးနိုင်ဘူးကျဲလေတွေကလည်းအတော်လာမရဘူးစစ်စစ်တဲ့သူတို့ဟို
ာနေအိမ်တွေစောက်ပေးတာတွေရှိတယ်လို့ကိုဗစ်ကာကွယ်ဆေးထိုးပေးတာတွေနဲ့စားနပ်ရိက္ခာတွေကိုလည်းပုံမှန်ထောက်ပံ့ပေးနေတာတွေရှိတယ်လို့ဒုက္ခသည်တွေကပြောပြပါဗျ။ရခိုင်ပြည်နယ်မြောက်ပိုင်းမှာတမတော်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ပြီးခဲ့တဲ့2020ခုနှစ်စက်တင်ဘာလအစောပိုင်းကတည်းကနေတိုက်ပွဲတွေရက်စဲနေပါဗျ။စစ်တပ်အာဏာသိမ်းပြီးတဲ့နောက် AA အဖွဲ့ကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်ကနေစစ်ကောင်စီကဖယ်ရှားပေးခဲ့ပါဗျ။အခုနောက်ပိုင်းရခိုင်လက်နက်ကိုင် AA အဖွဲ့ဘက်ကရခိုင်ပြည်နယ်အတွင်းအုပ်ချုပ်ရေးနဲ့တရားစီရင်ရေးပိုင်းတွေကိုကင်ပွဲလှုပ်ဆောင်လာပါတယ်။ဒါကြောင့်အမှုခင်းဖြစ်ရတွေကို AA ကိုမတိုင်ကြဖို့ကြောက်ဖြူဘက်ကအုပ်ချုပ်ရေးမှုတွေကိုစစ်တပ်ကညွှန်ကြားထားပါတယ်။နှစ်ဖက်ကြားတရားဝင်အပြစ်အခက်ရက်စဲထားတာမဟုတ်တဲ့အတွက်တိုက်ပွဲတွေဖြစ်လာမှာကိုလည်းတချို့ကလည်းစိုးရိမ်နေကြပါတယ်ခင်ဗျာ
။ကိုရဲမော်မရှင်မြန်မာနိုင်ငံကငွေကြေးဈေးကွက်မှာရောင်းဈေးနဲ့ဝယ်ဈေးနှုန်းကြားအများဆုံးထားရှိရမယ့်ကွာဟာချက်သတ်မှတ်ထားတာကိုဗဟိုဘဏ်ကပယ်ဖျက်ပေးလိုက်တဲ့အတွက်တရားဝင်ငွေလဲကောင်တာတွေမှာဒေါ်လာကို1,960ကျပ်ထက်မနည်းပါတော့ရောင်းနေပါတယ်။ရန်ကုန်ကလာတဲ့သတင်းကိုမမြသစင်အောင်ကပြောပြမှာပါရှင်
။နိုင်ငံခြားငွေကြေးဈေးကွက်မှာရောင်းဈေးနဲ့ဝယ်ဈေးနှုန်းကြားမှာအများဆုံးထားရမယ့်ကွာဟာချက်သတ်မှတ်ထားတာကိုဗဟိုဘဏ်ကစက်တင်ဘာ10ရက်နေ့ကစပြီးတော့ပယ်ဖျက်ခဲ့ပါတယ်။နိုင်စဉ်ဗဟိုဘဏ်ကသတ်မှတ်တဲ့ဒေါ်လာငွေလဲနှုန်းပေါ်မှာအခြေခံပြီးတော့ရောင်းဈေးနဲ့ဝယ်ဈေးကို3.8%ကိုင်းနှုန်းသာအများဆုံးကွာဟာချက်ထားရမယ်လို့သတ်မှတ်ထားခဲ့တာပါ။မှောင်ခိုဈေးကွက်မှာဒေါ်လာဈေးတက်နေရင်လည်းသတ်မှတ်ဈေးနဲ့ပဲရောင်းဝယ်ရှိတဲ့အတွက်တရားဝင်ငွေလွှဲကောင်တာတွေမှာတကယ်တမ်းအယောင်းဝယ်လုပ်ဖို့အဆင်မပြေတာများတယ်လို့ဒေါ်လာဝယ်ခြင်းရောင်းခြင်းသူတွေကပြောပါရယ်။ဒါကြောင့်လည်းအပြင်မှောင်ခိုဈေးကွက်မှာကြိုက်ရောင်းကြိုက်ဝယ်ဈေးတွေနဲ့အယောင်းဝယ်လုပ်နေကြရပါရယ်။အဲ့လိုအခြေအနေကြီးကြောင့်မှောင်ခိုဈေးကွက်မှာဒေါ်လာကိုကျပ်2000ကျော်အထိဈေးတက်သွားပါတယ်။ဒေါ်လာဈေးတွေတက်နေတဲ့အချိန်မှာဗဟိုဘဏ်ကရောင်းဈေးဝယ်ဈေးကွာဟာချက်ကန့်သတ်နှုန်းကိုပယ်ဖျက်လိုက်တာဖြစ်ပါတယ်။ဒီလိုပယ်ဖျက်ခဲ့ပြီးတဲ့နောက်မှာအယောင်းဝယ်ပိုးပြီးအဆင်ပြေလာတယ်လို့ရန်ကုန်မှာဖွင့်လှစ်ထားတဲ့ငွေလဲကောင်တာတစ်ခုကပြောပါတယ်။
ပြန်လိုက်တဲ့ဆိုတော့ကတော့အကောင့်ဘက်ကိုပို့ပြီးတော့ဟိုအဆင်ပြေသွားတာပေါ့နော်။ပါလို့လဲဆိုတော့ဒေါ်လာကဒီအရင်တော့ဆိုလို့ရှိရင်ညီမတို့ကဘိုးဘန်တောက်ဈေးနဲ့ရောင်းဝယ်လုပ်ရတဲ့ပုံမှာဟိုရောင်းတဲ့လူကနေပြီးတော့အရင်ဈေးတွေကသက်သက်မျိုးဖြစ်နေတဲ့ခါကျတော့ဝယ်တဲ့လူကများအဲ့လိုမျိုးလေးဖြစ်ပြီးတော့ဆိုတော့လို့တော့လည်းမရောင်းသေးနိုင်ဘူးပေါ့နော်။ကိုလိုတော့လည်းဝယ်လို့လည်းအဆင်မပြေဘူးပေါ့။အဲ့လိုမျိုးတော့ရှိတယ်။အခုလိုမျိုးအပြင်ပေါက်ဈေးတိုင်းဆိုတဲ့ခါကျတော့အဲ့ဒီကစားမရလို့ရှာကူလေခွာလို့လို့တော့လည်းပြန်ရောင်းပေးလို့ရတယ်ပုံမှန်ရှိတယ်ဆိုလို့ရှိရင်ဝယ်လို့လည်းရတာပေါ့နော်အဲ့လိုမျိုးဖြစ်တယ
်ဒီကနေ့တင်းလာနေအတွက်ဗဟိုဘဏ်သတ်မှတ်ဈေးကဒေါ်လာကို1,950ကျပ်ဖြစ်ပြီးတော့တရားဝင်ငွေလွှဲကောင်တာတွေမှာဒေါ်လာကို1,990ကျပ်ဝန်းကျင်နဲ့ရောင်းချနေကြပါတယ်မှောင်ခိုဒေါ်လာဈေးတွေကတော့ဒီကနေ့ပြန်ပြီးကျသွားပါတယ်တောက်ချာနေက2,050ကျပ်အထိဈေးပေါက်ခဲ့ပေမဲ့ဒီကနေ့မှာတော့ဒေါ်လာကို1,990ကနေ2,100ကျားမှရှိပါတယ်။သတ်မှတ်ချက်တွေပယ်ဖျက်လိုက်လို့အယောင်းဝယ်ပို့ပြီးတော့အဆင်ပြေလာတဲ့ငွေလဲကောင်တာတွေရှိတယ်လို့ဈေးကွက်အခြေအနေစောင့်ကြည့်နေတဲ့အတွက်အယောင်းဝယ်တိတိတတ်တာထူးမလာသေးတဲ့ငွေလဲကောင်တာတချို့လည်းရှိနေပါတယ်
။အရင်သတ်မှတ်ထားတဲ့အချိန်ထက်တော့ပို့ပြီးတော့အယောင်းဝယ်တော့ဖြစ်မယ်လို့မြင်တယ်ပေါ့နော်။ဒါပေမဲ့လောဆယ်တော့ဈေးကွက်အနေထားရောအကုန်လုံးကဝယ်မယ်ရောင်းမယ်ကျွေးလူရရတဲ့စောင့်ကြည့်ရဆိုတော့ဈေးကွက်အင်းနေတော့မှာပဲဟုတ
်နိုင်ငံသားငွေကြေးဈေးကွက်ကျွမ်းကျင်သူတူကတော့တရားဝင်ငွေလွှဲကောင်တာတွေမှာဒေါ်လာဈေးစိတ်ကြိုက်အယောင်းဝယ်လှုပ်ဆောင်လာနိုင်လို့ဒေါ်လာဈေးကျသွားနိုင်တယ်လို့သုံးသပ်ပါတယ်ဒေါ်လာကိုမြန်မာငွေ1,900ကျပ်အတွင်းမှာရှိအောင်အကြမ်းမြင့်သတ်မှတ်ဖို့ရထားတယ်လို့လည်းဗဟိုဘဏ်ဒီဥက္ကဋ္ဌဦးဝင်းတော်ကပြီးခဲ့တဲ့ရက်ပိုင်းတုန်းက VOE ကိုပြောထားပါတယ်ဗဟိုဘဏ်ကရည်ညွှန်းငွေလဲလှယ်နှုန်းနေ့စဉ်သတ်မှတ်ပေးပြီးတရားဝင်လိုင်စင်ရငွေလွှဲကောင်တာတွေမှာရောင်းချရတဲ့စနစ်ကိုဦးသိန်းစိန်အစိုးရလက်ထက်2012-2013ဘဏ္ဍာနှစ်မှာစတင်ခဲ့တာဖြစ်ပါတယ်။အဲ့ဒီတည်းကစလို့ဗဟိုဘဏ်သတ်မှတ်နှုန်းပေါ်မူတည်ပြီးတော့ရောင်းဈေးနဲ့ဝယ်ဈေးနှုန်းကြားအများဆုံးထားရှိရမယ့်ကွာဟာချက်3.8%ကိုင်းနှုန်းနဲ့ရောင်းခွင့်ပြုခဲ့ပါတယ်။အဲ့ဒီနှုန်းကို NLD အစိုးရလက်ထက်မှာလည်းပြုပြင်ခဲ့တာရှိတယ်လို့ဘဏ်လုံမဲလွတ်ကင်နေသူတွေကပြောပါရယ်အခုစစ်ကောင်စီလက်ထက်မှာတော့ကွာဟာချက်သတ်မှတ်ချက်ကိုဖယ်ရှားလိုက်တာဖြစ်ပါရဲ့ရှင
်မမြတစင်အောင်တင်ဆက်ခဲ့တာပါ ဒီနိုင်ငံသားငွေကြေးဈေးကွက်ဝေရောင်းတက်မှတ်မှုကိုဗဟိုဘဏ်ကပယ်ဖျက်လိုက်တဲ့အကြောင်းပြောပြသွားတာပါအခုတော့ဒီတရားမဝင်နေဆက်ချက်တော်သူရိုဟင်ဂျာ23ဦးမဲဆောက်မှာဖမ်းဆီးခံရတဲ့တဲ့တင်ကိုဆက်ပြီးတော့တင်ပြမှာပါရှင်ထိုင်းမြန်မာနယ်ဆက်မဲဆောက်မြို့မဲတောင်ရက်ကွက်မှာအမျိုးသမီးနဲ့ကလေးငယ်အများစုပါတဲ့ရိုဟင်ဂျာ23ယောက်နဲ့လူကုန်ကူးပွဲစားတယောက်ကိုထိုင်းရဲတွေကဖမ တင်ဆက်မှာပါရှင
်။ထိုင်းမြန်မာနယ်စပ်မဲဆောင်မြို့မဲတောင်ရက်ွက်ကနေတလုံးမှာလူကိုယ်ဝှက်သမားတွေထွက်ထားတဲ့ရိုဟင်ဂျာ23ဦးကိုထိုင်းရနာပိုင်တွေကဖမ်းဆီးခဲ့ပါတယ်။မတင်ကားတဲ့အိမ်တလုံးထဲမှာအမျိုးသမီးတွေကလေးတွေပါတဲ့ရိုဟင်ဂျာတွေကိုဖမ်းမိတာနဲ့ပတ်သက်လို့ရောင်ကြီးဦးလုံသမားအဖွဲ့ရဲ့မဲဆောင်ရုံးတာဝန်ခံဦးမိုးကျော်ကအခုလိုပြောပါတယ်
။အာရဲတွေကနေပြီးတော့ဒီမဲတောင်အနီးတစ်ဝိုက်မှာအဲ့ဒီမဲတောင်နန်းစုံတွေမဲတောင်ဒီဘာတွေထဲမှာအာဒီကားတွေနဲ့ပတ်နေတာတွေအခုခုဟိုရှာပြစ်စစ်ဆေးနေတာတွေကားတွေကိုကျွန်တော်တွေ့ရတယ်တွေ့ရတယ်ပေါ့နော်အဲဒီစတေးရည်ပေါ့ပြောလို့စတေးမလားစတေးရည်မနေ့ပိုင်းမှာကျွန်တော်တွေ့ရတယ်မင်းရီရွာနေတဲ့ချင်းပါဘူးတွေ့ရတယ်အာစနေရည်မှာကြတော့အာဒီမေတောင်ဘက်မှာရှိခဲ့တော့ခတ်ထားတဲ့ဖိတ်တေးမှာအဲဒီဥစားကနေပြီးတော့ဟောဒီလူပုံကူးတားဖွဲ့တွေတောင်ရှိတဲ့ရဲတွေကနေပြီးတော့ဟောဒီကနေမတင်ခါလာနေပြီးတော့စောင့်ကြည့်ရနေပြီးတော့ကြတော့ဟောကျွန်တော်တို့ဒီတရားမှုဝင်ရောက်လာခဲ့ဒွေးကြအာပေါ်လေ23မိသမီးနဲ့ကလေးလေးပါဝင်23ခုစာတိရမိရဲ့
မြန်မာနိုင်ငံသားတဦးဖြစ်သူအသက်62နှစ်အရွယ်မိုဟာမက်ဆာလင်ကရိုဟင်ဂျာမျိုးသမီးနဲ့ကလေးတွေကိုထိုင်းနိုင်ငံတောင်ပိုင်းကနေတဆင့်မလေးရှားကိုပို့ဖို့အတွက်အိမ်ထဲမှာပိတ်လောင်ဖွက်ထားတာဖြစ်တယ်ဆိုပြီးမဲဆောက်ရဲစခန်းကထုတ်ပြန်ထားတယ်လို့လည်းဦးမိုးကျော်ကပြောပါတယ်
ဟာမက်ဆာလင်ဆိုတဲ့ဒီဥစားနဲ့မိသားတယောက်ကနေပြီးတော့အသက်62နှစ်အရွယ်မိသားတယောက်ကနေပြီးတော့ထိုင်းနိုင်ငံတောင်ပိုင်းကိုဖြတ်ပြီးတော့ရွေးကြမိသမီးနဲ့ကလေးလေးပေါ့23ခုမလေးရှားနိုင်ငံကိုပို့ဖို့လို့သူတို့ကဒီလိုမျိုးတရင်ရရှိထားတယ်ဆိုပြီးတော့ဒီလိုဖော်ပြထားတာရှိပါလေရဲစခန်းကနေပေါ့လေဟုတ
်ထိုင်းနိုင်ငံထဲမှာဖမ်းပြီးရရိုဟင်ဂျာတွေထဲမှာအမျိုးသမီး16ဦးအမျိုးသား4ဦးနဲ့ကလေး3ဦးလို့ပါဝင်ပါတယ်ပိတ်လောင်ထားတဲ့လူမောင်ခိုကူးနေသူမြန်မာနိုင်ငံသားမိုဟာမက်ဟာထိုင်းနိုင်ငံအတွင်းမှာလူမောင်ခိုလုပ်ငန်းတွေလုပ်ကန်နေသူတဦးဖြစ်ပါတယ်သူဟာထိုင်းတောင်ပိုင်းစုရထာနီတရားရုံးမှာဖန်ရန်ထုတ်ခံထားရသူဖြစ်တယ်လို့လည်းထိုင်းအနာပိုင်းတွေကပြောပါတယ်။နေနေကမဲတောင်ရဲတပ်ဖွဲ့ကတော့မိုဟာမက်ဆာလင်ရဲ့အိမ်ကိုရဲအတံကြားကလေးကစောင့်ကြည့်နေတာဖြစ်ပြီးအိမ်တကားတော့ခတ်ထားပေမဲ့အတွင်းမှာတရားမဝင်မြန်မာတွေရှိနေတာကိုသတိထားမိခဲ့တယ်ဆိုပြီးပြောပါတယ်။အပြင်ကအစားအသောက်တွေကိုလာပို့ဖို့တကားဖွင့်ချိန်မှာရဲတွေကဝင်ရောက်ဖမ်းဆီးခဲ့တာဖြစ်ပါတယ်။လူကုန်ကူးသူမိုဟာမက်ဟာရိုဟင်ဂျာတွေကိုမဲဆောက်ကနေတဆင့်ထိုင်းတောင်ပိုင်းနယ်စပ်ထိပို့ပြီးမလေးကနိုင်ငံစီရောက်အောင်ပို့ပေးနေတာအချိန်ချင်းရှိပြီဆိုတဲ့အကြောင်းအာဏာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်
။ VOA သတင်းတော့မအေးမှာပါရှင်။မကြာခင်မှာတော့ဒေါက်တာဆဆာရဲ့ COVID အတွေ့အကြုံကိုနားဆင်ရဖို့ရှိပါတယ်။ကျမတို့ VOA မြန်မာပိုင်းစီစဉ်လေးကိုနားဆင်ကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ Line to Meter တို့အပြင်ကျမတို့ VOA မြန်မာဝိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နီးလန်းတစ်ခုအနေနဲ့ Siphon Link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါ့ပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက voabamischannel ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bemis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabemis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabemis ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabemis ဖြစ်ပါတယ် VOA American တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကို
မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA မြန်မာပိုင်းကတင်ဆက်နေတဲ့စီစဉ်နေတဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်။မြန်မာစံတော်ချိန်နက်နက်6နာရီခွဲပါပြီ။မကြခင်နားဆင်ရမယ့်ဆက်သွယ်မေးမြန်းချက်မှာတော့
အလုံးကတစ်ဖက်ဒီဖက်ကယောဂတစ်ဖက်ဆိုတော့အဲနှစ်ခုကိုကျွန်တော်တခါထက်နဲ့ကိုကြီးဆိုင်တဲ့အချိန်မှာ
ဒါကတော့ COVID-19 ယောဂကိုဆူဆူဝါးဝါကူးစက်ခံခဲ့ရတဲ့ NUG အပြည်ပြည်ဆိုင်ရာဝန်ကြီးဒေါက်တာဆဆာ VOE ကိုပြောသွားတာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့ပြည်ရင်းကသတင်းတပုတ်ကိုအရင်ဆုံးကြားကြရမှာပါရှင်။ဒီမော့ဆိုမျိုးနဲ့အရှိတ်ဘက်ချမ်းမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေကြရသူတွေခိုလုံနေတဲ့စခန်းတစ်ခုမှာကိုဗစ်ရောဂါကူးစက်နေသူ40ကျော်ရှိနေတယ်လို့စခန်းတာဝန်ရှိသူတွေက VOA ကိုပြောပါတယ်ဒီသတင်းရန်ကုန်ကပေးပို့လာတဲ့ဒီသတင်းလှော်ကိုတော့ဒေါက်ခင်မျိုးသက်ကအပြည့်အစုံပြောပြမှာပါရှင
်ကယားပြည်နယ်ဒီမော့ဆိုမြို့နယ်အရှိတ်ဘက်ချမ်းကဆီဗေးဒုက္ခသည်တွေယာယီခိုလုံးနေကြတဲ့စခန်းတွေမှာဒုက္ခသည်48ဦးတည်းမနေကိုဗစ်ပိုးတွေ့ထားတယ်လို့စခန်းတာဝန်ရှိသူတဦးက VOA ကိုပြောပါတယ်ယာယီဒုက္ခသည်စခန်းမှာဖျားနာနေသူတွေအားလုံးကိုကိုဗစ်ပိုးရှိမရှိဆက်မပေးနိုင်တဲ့အတွက်ကိုဗစ်ဖြစ်နေသူကအမှန်တကယ်ဒီကမကများနိုင်တယ်လို့လည်းပြောပါတယ်
။ဒီတိကျတဲ့ပတ်အတွင်းမှာပဲကျွန်တော်ကိုဗစ် -19 positive ထွက်တော့ဘာဒီဖြစ်ဆောင်ရကြမှာစေကျွန်တော်စုပေါင်းအကြမ်းဖြစ်စေကျွန်တော်49ယောက်ဝန်းကျင်လောက်ရှိတယ်။အဲ့တော့ဟိုမစိရသေးဘဲနဲ့အဲ့လိုရှိနေပြီးသားသူလည်းရှိကောင်းရှိနိုင်တယ်ပေါ့နော်။အဲ့တော့40ကျော်50ဝန်းကျင်တော့ရှိနေပြီပေါ့နော်ဟုတ်ကဲ့ဒါစစ်ပြီးသားသူတွေ positive အတူတူတဲ့သူတွေပေါ့ခုနကကျွန်တော်ပြောရရတဲ့ကလည်းအဲ့တော့ဟိုမစစ်နိုင်သေးဘဲနဲ့အဲ့လိုမျိုးဟိုကူပီးသားလူတွေလည်းရှိကောင်းရှိနိုင်တယ
်ဖျားနာချောင်းဆိုပြီးကိုဗစ်လက္ခဏာပြသူတွေကို covid test kit နဲ့စစ်ပေးနေတာမှာအခုလို covid ရောဂါပိုးကူးစက်နေတာကိုတွေ့ခဲ့ရတာပါမြန်မာနိုင်ငံမှာ covid တက်တဲ့အလိုင်းစဖြစ်တဲ့ဇူလိုင်လလောက်ခရဲကယာယီဒုက္ခတဲ့စခန်းမှာလူ4-5ယောက်စပြီးကိုဗစ်ပိုးတွေ့ခဲ့ပေမဲ့အချိန်နှိမ့်သိမ့်မဆိုးသေးပဲအခုဒီတစ်ပတ်တည်းမှာမှအကူးဆက်ခံရသူတွေပိုးပြီးများလာတာလို့ပြောပါတယ်အခုလိုကိုဗစ်ကူးစက်သူတွေများလာပေမဲ့ဆေးဝါးနဲ့စားနပ်ရိက္ခာလိုအပ်ချက်တွေကတော့ရှိနေတာပါ
အခုလိုလို့ပဲကျွန်တော်ဒီကိုထူကိုထဗော်လန်တီယာနေပြီးတော့မှကိုဗစ်စင်တာလေးလောက်ထားတာရှိတယ်အဲ့တော့ဒီကူတာပေးတဲ့ဆက်ဆံမတွေကလည်းအဓိကဖြည့်တယ်ကျွန်တော်တို့ဟိုနယ်လက်ကျမရဲ့အဖွဲ့တွေရှိတယ်အဲ့ဒီ CDM ဝင်ထားတဲ့ဆက်ဆံတချို့ရှိရပါဘူးเนาะဆက်အဲ့ဒီလူတွေလည်းကျွန်တော်တို့ကုသပေးနေတယ်ပေါ့အခုလောလောဆယ်ကျွန်တော်တို့ဒီဖြစ်ဆောင်ကရတဲ့ထက်များလာတယ်အဲ့တော့ဒီနောက်ပိုင်းမှာကျွန်တော်တို့ဒီ Like Commit Form ဆိုလို့ရှိရင်စစ်စစ်အကျမ်းလာတယ်ကျမ်းလာတော့ကျွန်တော်ရိတ်ခါလာဒီစေဝါတွေပေါ့เนาะတက်ပြီလို့မရဖြစ်နေတယ်အဲ့တော့ဒီစေဝါပိုင်းမှာဆိုလို့ရှိရင်လည်းအများလွှမ်းမှုတွေရှိတယ်နောက်ဒီဟို COVID စစ်မှုဒီကရိယာတွေပေါ့เนาะဒီ Test Kit တွေလည်းကျွန်တော်တို့ဟိုအများကြီးလိုအပ်လာတာပေါ့เนาะအဲ့တော့ကျွန်တော်အကောင်လုံးမစစ်နိုင်ဘူးအဲ့လိုမျိုးအနေထားမှာရှိတယ်
ဒုက္ခတဲ့စခန်းတွေမှာဆန်းစီစားမိုးကစတဲ့ပစ္စည်းတွေလိုနေပါတယ်။အလူရှင်တွေနှဲပါလာတာကြောင့်အတော်လေးကိုအခက်အခဲဖြစ်နေတယ်လို့ဒုက္ခတဲ့သူကအခုလိုပြောပါတယ
်။နတ်သားချင်းနာစီတာပြီးချောဆူတာပြီးကြိုက်ခဲ့တာအဲမျိုးတချမ်းလို့ကျွန်တော်ဒီထဲမှာလေးသုတ်ကွေးလို့ပဲထင်ကြပါမှာတော့မျိုးသုတ်ကွေးစီတော့တော်တော်ကုန်တယ်ဒီမှာစီလဲမလို့မလောက်ဖြစ်တယ်လူကြီးလည်းထောင်နေချင်ရှိလာတော့စီရမလို့မလောက်ဒီချင်းနေတယ်အောင်ဆိုချင်တာပေါ့နော်ကျွန်တော်တို့ဒီဆီရှယ်ဘဲအဓိကတော့စီဝါရေစားတော့ကိုအနေချင်းပေါ့အစီအစီနဲ့စားတော့ကိုအစီအစီချင်းနေဆိုလို့ရှိမှာနော်စီဝါစားတော့ကိုနဲ့မုကာတော့တချို့လူတီးပါလေပြီးတော့မှဟိုချင်တော်နော်ချင်တော်လေလိုအပ်ချက်ရှိသေးတယ
်စီဗီးချုပ်ကတဲ့ရဲ့အတွက်လာလှူထားတဲ့ပစ္စည်းတချို့လိုက်ကော်မြို့မှာတောင်းတင်နေတာပါလိုက်ကော်ဘက်ကိုသွားတဲ့သူတွေကို PDF အဖွဲ့ကလို့ထင်ကြပေးပြီးတွေ့တဲ့လူတိုင်းကိုဆက်ဆေးဖမ်းဆီးနေတဲ့အတွက်သွားပြီးမတည်ရဲဘူးလို့စခန်းတာဝန်ရှိသူတို့ကပြောပါတယ်။ရိခါသွားဝယ်တဲ့ဒုက္ခတဲ့လူငယ်တချို့လည်းအဖမ်းဆီးခံထားရတာဖြစ်ပါတယ်
။ဟိုဖမ်းဆီးမှုလေအရန်ကြားလာတယ်။အခုလူငယ်တွေဆိုလို့ရှိရင်ဒီစစ်ဆောင်တွေကပဲရှင်နေမျိုးကြောင့်ဟိုဆေးဝါးတော့ဝယ်ကြလို့တော့နောက်ဆက်လိုက်ရိခါမလို့လောက်လို့ခဏတစ်ချိန်မျိုးပေါ်တဲ့ဒီမှာဒီစင်းနေပါရိခါနဲ့ပတ်တော့ဝယ်ချင်တာလို့သွားလာလို့ရှိရင်လာမှာအခုဒီတပတ်အတွင်းမှာပဲကလေးအပါဝေပေါ့နော်ကျွန်တော်တို့တတိယကတောက်ရောက်9ရောက်6ရောက်9ရောက်9ရောက်ဝင်ကျင်တော့ဆက်ဆီးခံရရတယ်ပေါ့နော်အဲ့တော့
ဟိုမင်းကတော့လေပြင်းညက်နေပြန်မလာတော့ဘူးပြန်မရောက်တော့ဘူးဟိုအဲ့လိုမျိုးနေထိုင်ကြုံနေရတယ်အဲ့ဒါကျွန်တော်တဲ့အဓိကဟိုစိတ်ခေါမှုပေါ့နော်ဟိုမင်းကဘယ်လိုလိုလိုလိုက်ကြော်လို့ဒီဥတော်တနေရတာကလေးတယောက်ပေါ့နော်မင်းနဲ့ပါတူလိုက်တော့တဲ့ဒါပေမဲ့ညက်နေမင်းကတည်းအခုချိန်ထိပြန်မလာသေးဘူးဆက်တယ်လို့မရသေးဘူးအဲ့လိုမျိုးဖြစ်နေရစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေ ဒီမိုးဆူအနီးမှာဒေသခံကာကွယ်ရေးအဖွဲ့ KNTF နဲ့စစ်ကောင်စီတို့ကြားတိုက်ပွဲတစ်ခုဖြစ်ပွားခဲ့ပါတယ်ဒီအခြေအနေတွေကြောင့်ဒေသခံတထောင်လောက်ထပ်ပြီးထွက်ပြေးလာကြတာပါဒီမိုးဆူမြို့နယ်အရှိတ်ဘက်ထံမှာတင်းရှောင်လာကြတဲ့စစ်ဘေးဒုက္ခတွေကငါးထောင်လောက်ရှိပြီးအစားအသောက်တွေဆေးဝါးနဲ့ခြံနှောင်းတွေအဓိကလိုအပ်နေကြတာဖြစ်ပါတယ်
တော့ခင်မြို့သက်တင်ဆက်ခဲ့တာပါကိုဗစ်ကူးစက်လာတဲ့ဒီမော့ဆိုစစ်ဆောင်စခန်းကဒီဆေးဝါးရိတ်ခါအခက်ကြုံနေရတဲ့အခြေအနေကိုပြောပြသွားတာပါဒီသတင်းနဲ့တဆက်တဲ့ကိုဗစ်-19ရောဂါကိုယ်တိုင်ကြုံတွေ့ခံစားခဲ့ရတဲ့ဒေါက်တာဆဆာနဲ့ဆက်သွယ်မေးမြန်းထားတာကိုတင်ပြပါပါရှင် ဒီကိုဗစ်-19ရောဂါကိုဆူဆူဝါးကူးစက်ခံခဲ့ရတဲ့ NUG အပြည်ပြည်ဆိုင်ရာဝန်ကြီးဒေါက်တာဆဆာဟာကာကွယ်ဆေးထိုးခဲ့တဲ့အတွက်ရောဂါကိုပြန်ပြီးခုခံနိုင်ခဲ့တယ်လို့ VOA ကပြောပါတယ်။မြန်မာနိုင်ငံမှာဒေါက်ဆန်းစုကြည်ဆိုရလက်ထက်ကိုဗစ်-19ပထမအကြိမ်ရိုက်ခတ်တဲ့အချိန်တုန်းကသူကိုယ်တိုင်ချင်းပြည်နယ်မှာကိုဗစ်ကာကွယ်တိုက်ဖြတ်ရေးလုပ်ငန်းတွေမှာဆွမ်းဆွမ်းတမန်လု ဒီကိုရိုင်းဆရာဝန်တယောက်ဖြစ်ပေမဲ့လက်ရှိထန်းဆောင်နေတဲ့တာဝန်ဝတ္တရားPCမှုဒဏ်နဲ့ဗီဇပြောင်းဒယ်တာမျိုးကွဲကြောင့်ကူးစက်မှုပြင်းထန်နေခြင်းကိုဗစ်-19ရောဂါကိုတရင်အားပက်ကြအလူလဲခံစားခဲ့ရတဲ့အတွေ့အကြုံကိုဒေါက်တာဆဆာကအခုလိုပြောပြပါဗျာ။
ကျွန်တော်မှာဒီအဲ့လိုဒေါ်လိုင်းကာလာမှာဒါကိုကျွန်တော်လည်းအဲ့လိုပါဝင်ချင်အဖြစ်ကျွန်တော်မှာဖြားရတော့အများကြီးရှိတယ်ပြီးတော့တစ်ဖက်ကပြောမယ်ဆိုရင်လည်းအလုတ်ကတစ်ဖက်တစ်ဖက်ကယောဂါတစ်ဖက်ဆိုတော့အဲ့နှစ်ခုကိုကျွန်တော်တခါထက်လည်းကိုရည်ဆိုင်တဲ့အချိန်မှာတော်တော်ခက်တယ်ဒါပေမဲ့ကောင်းတာတစ်ခုကတော့ဟိုကျွန်တော်တို့ဆရာဝန်တို့တို့မြန်မြန်ဟာလဲကျွန်တော်လည်းနိနိကကအနေ
advice to pay there, a guru, guta, naipo, a dweller to do alo line who pay there. Through the COVID 19 lunarigo, Jesus of Pere Samuji, Sura, Pipi Sayaka, the get Namiji, the Sia was still a pity, Sura. Through ye, Kumi Huja, le, Geno, Dago, Geno Kasayame, Usa, a tiku, Geno. Makasakebu, Dime Susu Award of Picade, Uma Ossi Level, Jala Kede, Guru Dorodemia, the Panapa, Tuigaro, Seleya Garo, Su Kede, I met. And now by Maro, you know, Pia Judo Job, not to do Piamasu, the Aloa, Judo Pide.
Govim picking, Gagwe C, Patama Jane, Togate Dre, Widenago, Kuganyama, a Taku, Tikedalu. Nanganga the Maro Rigani, Internet online artisan, Jamma Gudamujao, and our next say Dreddy, Gamo Lara today, Lutugap Yabari.
The Yama, the recovery. A titum of Pete B. Mele, a social brigado, Jono, Johala Kabi, Zuro, Yama Bima, Jono, Pidulu Tudi, the COVID 19 net, Pila Kede, Mitasu, we, a Golo, Nele, Jono, Tadu Tanya. ตัวอาลูด้วยกูเลยวันในเจ้าเนี่ยแต่แพ้กับพี่เมื่อสุดยอดจนเราโกรธได้กูขาดสาระแค่รอแต่แพ้กับพี่เมื่อสุดยอดมาที่วัคซีนสิ่งแค่เนี่ยด้วยเจ้าจนเราสู้ไม่อุตส่าห์อธิคุมสู้เข้มบุรุษจนเราเปลี่ยนเลยอะไรแต่เจ้ามาลูกจนเราดีโควิด-19กับกุ้ยเสือกูเลยเนี่ยมาไปดูทุกที่แท้และแต่มาจนเราตั้งใจสู้จู้สาดูรอยอดอะไรแต่ในใจเลยเนี่ยไปดูทุกที่กันเลย
โทษที่โทษท้ายเรื่องเดียวกูรอดีโควิด-19กับกุ้ยเสือกูรอเจ้าเรื่องเช่นมาแต่แค่เนี่ยแต่ถ้ากูอาลูกูกูกับกุ้ยเด็กเนี่ยเนี่ยโทษจากว่าลูเล่จโนไม่ได้ยากขนาดเนี่ยเสียหน้าเต็มหัวพี่โควิดจะเดียร์ไลน์กูว่าลูเล่แค่นี้อะไรเนี่ยมาปีดูเรื่อยสายนี้อะไรเช่นนี้กูเล่ตัวก็จะเสร็จเท่าคุณลูกเจ้าตาไป
ที่ลูกแค่ยี่สายนี้อะไรเช่นมา
ကျွန်တော်ကအခုနောက်လို့ပေါ့နော်ကိုဗစ်19ရဲ့အကြအသက်လူတာစစ်ဆန္ဒထောက်ထားရဲ့အကြအသက်စစ်ကောင်စီဖက်ကလှုပ်ဆောင်ချက်ရေးဆက်ချက်ဆိုမှုရဲ့အကြအသက်ဒါတုတ်ခုကိုရည်ဆိုင်ရတဲ့အခြေအနေမှာကျွန်တော်အတိထားဖို့လိုတယ်လို့ကဒီအမှောက်စုကာလဟာကျွန်တော်ရဲ့ရတဲ့ပါမဟုတ်ပါဘူးဒီအမှောက်စုကာလဟာကျွန်တော်ရဲ့ တာလောလောဆယ်ကျွန်တော်တွေ့နေရတဲ့ပြဿနာတွေဖြစ်ပါတယ်ဒါကျွန်တော်ရဲ့အနာကမဟုတ်ပါဘူးဒီအခက်အခဲကိုတော့ကျွန်တော်အတူတကွကြော်ထွက်လာမယ်ကိုဗစ် 19ကိုလည်းကျွန်တော်ကကြော်ထွက်လာမယ်ပြီးတော့ဒီလူတက်စစ်ဆန္ဒထောက်ထားကြတဲ့လည်းကြော်ထွက်လာမယ်အတူတကွဒီအနာသိရှိကောင်စီရဲ့ရေးဆက်ချက်မှုကိုလည်းကျွန်တော်ကအောင်မိမယ်အောင်မိနေပါပြီဆိုတော့အတူတကွကျွန်တော်ကလက်တွဲပြီးတော့ဒါချစ်တဲ့ရတော့
NUG
APP Saya Winji, Dr. Sasaka Vioigu Pyodaraba, Leshi NUG Soyanine, Nemapidure Lu Anide, Covid Kagwe Se, Belo Lanjang Dugani, Yashi Nine Lesure, Niland in Epatalu, Kabata Wen Covid Yoga Kagwe Se, Yashi, Covax Assisine, Swinui Sawyani Tangle, Dr. Sasaka Vioigu Pyodarabarish.
VOA American တဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင့်တံကြားထုတ်လွှင့်မှုအဖြစ်VOA နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မြန်ရုပ်ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင်
www.facebook.com/voa.burmese.news ဖြစ်ပါတယ်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါတယ်နော်။အင်္ဂါနေ့နေ့ကင်း VOA မြန်မာပိုင်းအစီအစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်။အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ 73စည်းနှုန်းမြင့်တက်လာမှုနဲ့ခီးသွားလာမှုအကန့်အသတ်တွေကြောင့်မြန်မာနိုင်ငံတွင်းကုန်စည်သေးယူပို့ဆောင်ရေးကဏ္ဍအပေါ်တက်ရောက်မှုရှိနေပါတယ်။ကုန်စည်ပို့ဆောင်ရသူတွေအတွက်ကုန်ကျစရိတ်ပိုများလာသလိုကုန်တင်ကားလုပ်ငန်းရှင်တွေအတွက်လည်း73စည်းနှုန်းကြီးမြင့်မှုကုန်စည်ရှားပါလာမှုကြောင့်တွက်ချေမကိုက်ဖြစ်နေကြရပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမှတ်တင်ကြည့်ထိုက်ကတင်ဆက်ထားပါတယ်
ဒီကကောက်ပါတယ်မှာခရိုင်ကတော့ကျွန်တော်တို့ကဒီဘုမလာဘုရင့်ကြီးတုံးစက်ပါတဲ့ကိုအိတ်တိတ်ကြီးရန်ကုန်မှာရောက်ဆိုထောင်900လောက်ပေးရတယ်ပေါ့နော်အခုကကျတော့1900ပေးရတယ်ခင်ဗျတန်ဆာခရီအရန်ကိုဆက်မတန်ဖြစ်သွားတယ်ပေါ့နော်ဆရာဒီအဲ့ဒါကအခုဒီပင်လောင်းကနေပြီးတော့ရန်ကုန်ကိုပို့တဲ့ဈေးနှုန်းပေါ့နော်မဟုတ်ခင်ဗျဟိုအပန်းကနေပြီးတော့မှရန်ကုန်ကိုပို့တဲ့ဈေးနှုန်းပါရေလို ตัวน้องอันนี้ก็มาเอาบ้างก็ทำปีอะไรกันงั้นเราง่ายเราเพี้ยตัวไปเลยอันนี้มูลาจีน้องอันนี้พลอยเราเด็ดตัวไปเลยอันนี้มูลาจีน้องอันนี้เราจะรู้ปีน้องอันนี้เอาบ้างง่ายอ่ะปุ๊บโอ้แค่นี้โอ้เอาบ้างอันนี้ก็มายังคงว่าทำง่ายสุดไม่ทำไม่ใช่คนงั้นเราง่ายสุดหรอจะรู้ว่าตัวเราง่ายเราเด็ดตัวเลยบุ๊บ
แต่ชาปีเนี่ยเลยปอนะแต่ชาดีตาเลยยังก็มองเพื่อนเนี่ยแต่ชาดีตาเลยปุ๋ยเนาะเสียจุดรูปอะไรเช่นอ๋อมันตัวเบาขึ้นอ่ะจันโรดีแต่ตาสองอันเนาะมันตัวเล็กปอนะมันตัวเล็กอ่ะจันโรแต่ตาสองมันเบาเบาเนาะเนี่ยแต่ตาเล็กนี่ทำให้สีเนาะมันตัวเล็กปุ๋ยเนาะ
ကျွန်တော်ပို့ရင်2900ရမန္တလေးပို့ရင်3900ပေါ့တထောင်တက်တာပေါ့မန္တလေးရတော့အော်ဟုတ်ကဲ့ကျွန်တော်တို့ဒီမူရွာကိုပို့ရင်တော့2900ပေါ့နော်အောက်ပိုင်းကနေပြီးတော့မှမူရွာကိုပို့ရင်2900နောက်ပြီးတော့မှကျွန်တော်တို့မူစီဖက်ကိုပို့ပြီးတော့6900ခုနှစ်ထောင်ပေါ့အဲပြီးတော့ဒီဒုစရိုက်ပါလေကိုအေးကအေးကို6900ခုနှစ်ထောင်ပေါ့အဲ့လိုပြီးရတယ်အပအံပေါ့နော်ပအံကိုပို့လို့ရှိ
6900ပေါ့နော်ကိုကြီးဟိုတာသူ့စစ်ပါလေကိုအေးစု6900ပေါ့ဟုတ်ကဲ့အဲ့လိုပြီးရတယ်ရင်တော့ဆိုရင်ကျွန်တော်ပအံကိုပို့လို့ရှိရင်တော့6900နဲ့ထောင်ပေါ့ဟုတ်ကဲ့အခုက6900ခုနှစ်ထောင်ပေါ့အဲပအံပေးချလို့ရှိရင်တော့9000လောက်ပြတော့တာပေါ့နောက်တစ်ခုကဗျာကျွန်တော်တို့ဒီကိုပေးတက်ပြလိုက်မတိုင်ခင်နောက်ဒီ အဲ့ဒီဆိုရှင်ဒီပြည့်တဲ့အချိန်ကာလတော့ဆိုရင်တော့လောက်သာစီကအဲ1လီတာတပူးဆိုရင်လေးရ၅၀ပေါ့ဒီမှာငွေကျ၄၅၀ပေါ့အခုကျတော့1လီတာတပူးဆိုရင်ဒီမှာငွေကျက်က1250ဖြစ်သွားပြီပေါ့ဟိုတဝက်ချော်လို့ခေါ်ပေါ့တဝက်ချော်လို့တက်သွားတယ်ဒီသမှုရှိရပြလောက်သာစီစီးတော့ကအဆမတန်တက်သွားတယ်
ဆိုတော့ကားကရောပေါ်ပါသလားဒီပစ္စည်းပို့မယ်ဆိုရင်ကားကရှားသွားပါသလားရှင်ကားတော့မရှားပါဘူးခင်ဗျကားတော့ပေါ်ပါလေခြေတဲ့ကားကိုတင်လို့ရတယ်ကုန်ကားကြီးနဲ့တင်မလားအစ်စပါနဲ့တင်မလားအဲ့လိုနောက်တစ်ခုကဒီပုံမှန်ကားငယ်ဒီနဲ့တင်လို့ရတယ်ပေါ့ကားလူးဆုံးရှိရတဲ့ဒီကားမှမထွက်ဘူးဒီကားလိုက်မှမထွက်ဘူးဆိုလို့တော့မရှိဘူး
တော့သာစီစီတဲ့တော့ကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကက
ဒီကိစ္စမှာတိကျတဲ့အနေအထားမျိုးတော့မတူရအောင်ခင်ဗျာဒါပေမဲ့ကိုပြီးကိုပြီးစတဲ့ကိစ္စမှာကျွန်တော်မပြောတတ်ဘူးဘောနော်နေဒီတကနေနိုင်ငံတော်ကိုဈေးကွက်ရှာပြီးစိုက်ပျိုးရေးထွက်ကုန်နေဖြန့်ဖြူးနေတဲ့စိုက်ပျိုးရေးလုပ်ငန်းရှင်ပြောပြခဲ့တာပါရှင်
ကျန်ကုန်တဲ့မန္တလေးကုန်းကားပြေးဆွဲနေတဲ့လုပ်ငန်းရှင်တူကတော့ကုန်ကြီးကတော့မတက်ဘူးသူစင်းနေသေးတယ်ရတယ်သူကငင်းနှုံသားနဲ့တိတ်မကွာဘူးဘာလို့လဲဆိုတော့ကုန်ထွက်ကနေတဲ့ခါကျတော့ဟိုတင်ဟိုလူပြောလို့ဆိုတော့ဟိုတင်ရင်လည်းကားများတဲ့ခါကျတော့တင်ကများတဲ့ခါကျတော့ဟိုကုန်လေးနေတဲ့စီဈေးနှုန်းနေတဲ့စီကိုကုန်ရည်လေးတင်မှာပေါ့လေနော်အဲ့တဘောတော့ရှိတာပေါ့ဒါတော့တုံးကလုံးကြတဲ ตาซาก็ไม่ได้เอ้อกงกงซีเตยุโปสามีซะยิกกากากะจาတော့ไม่ได้พูสรเปลูမျိုးลงนี่จาบาเลยอะเนี่ยย่อจําบาเยล่ะจําบาจําบาตะท่องเนี่ยท่องเตียเนี่ยงาเจ็บเซนเนี่ยอ๋อအခုซีก็ยောက်တော့ซีตัดตาဟုတ်တယ်ဒါပေမဲ့လူတလောက်ရောရပါလားအဲအခုလူတွေတော့ဟိုရရရသေးတယ်ဗျ
ဆိုတော့အခုရန်ကုန်နဲ့မန္တလေးကရောဒီကားပြေးကုန်းကားတွေပြေးရတာဟိုစလုံးလုံးကျုံကျုံအဆင်ပြေပြေရှိပါသေးရလားရှင်။အဲ့ဒါတော့ကျွန်တော်တို့ဒီကပုံမှန်ထွက်လာလို့ရှိရင်တော့လမ်းမှာတော့အိပ်ရတာပေါ့ဗျာ900လောက်ပြေတော့အိပ်ရစစ်စစ်ကြီးတွေမှာပေါ့အိပ်ရတော့အဲ့ကြအဲ့ဒီတွေ့ကြတော့ဗာတက်လာလဲဆိုရင်တော့ဟိုချက်ချင်းမရောက်နိုင်ဘူးပုံကြီးကနည်းနည်းလေးနောက်ကျမှာ။ဟိုဥပမာပုံမှန်တရက
起不一样没这些有一路被七八的那些
不能那个不能那个谢谢谢不一样我一路啊我妈的爸妈也的爸的好处人不然老有用做过你得上了我也得加了谢谢了谁来表面做到也加也没改过呀不妈的那些 CZ 也得的就也加了我妈妈也老的穿的 CZ 的有的公司大了也能弄大的没爱的有问题
干嘛都爱的楼大心通里有加把的啦请你留起把的
我那也得不呀得不
แม้ติงกีไทยอัปเดตเส้นเดียร์สีบายกันนะว่าเช่นคือรอบล็อกการีพยศเนี่ยสีสิงห์กูจิชูน่าสนใจอ่ะอ๋อมา COVID ကယောဂါကာဝယ်နိုင်မှုနှာခေါင်းဆီးတွေဝစ်ဆင်ထားကြသူတွေကြားမှာစကားပြောတဲ့အခါမှာရှင်းရှင်းလင်းလင်းမကြားရတဲ့ပြဿနာမျိုးကြုံရတတ်ပါတယ်ဒီပြဿနာကိုရှင်းနိုင်အောင်ဂျပန်ဆက်ရုပ်ကုမ္ပဏီက Smart မျက်နှာဖုံးကိုတီထွင်နေပါတယ်ပြောတဲ့စကားတန်ကို Smartphone App ပေါ်မှာစာသားနဲ့ဖော်ပြနိုင်တဲ့အပြင်ဂျပန်တရုတ်ကိုရီးယား Vietnam Indonesia England Spain နဲ့ပြင်သစ်ဘာသာစကားတွေဖြစ်ပါဘာသာပြန်ဖော်ပြပေးနိုင်ပါတယ်ဒီမျက်နှာဖုံးကိုဘယ်တော့ဘလောက်နဲ့ဈေးကွက်မှာတင်မလဲဆိုတာကိုမဆုမျက်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်မှာပါရှင
်ဒီရီမြန်မာပိုင်းရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေကျွန်မဆုမျက်မွန်ပါကိုဗစ်ကယောဂါကြောင့်နှာခေါင်းဆီးတွေဟာလူတွေရဲ့နေ့စဉ်ဝတ်စားဆင်ရင်မှုမှာမပါမဖြစ်တဲ့အဝတ်အထည်အသုံးဆောင်ပစ္စည်းတစ်ခုဖြစ်လာနေပါတယ်မျက်စိအောက်ပိုင်းကနေမေးစေကိုကားတဲ့အထိနှာခေါင်းဆီးတွေတက်ထားကြရလို့တယောက်နဲ့တယောက်ပြောဆိုဆက်ဆံတဲ့အခါမှာသူဘာပြောနေသလဲဆိုတာမတဲခွဲတဲ့ပြဿနာမျိုးတွေကြုံရတတ်ပါတယ်။ဒီလိုပြဿနာတွေကိုဖြေရှင်းနိုင်ဖို့ဂျပန်နိုင်ငံက Donut Robotics ဆိုတဲ့ဆက်ရုပ်တီထွင်တဲ့ကုမ္ပဏီက Smart နှာခေါင်းဆီးတွေကိုတီထွင်နေပါတယ
်။暑い日が続きますけれど、体調の方はどうですか？
C-Face လို့နာမည်ပေးထားတဲ့ Smart နှာခေါင်းဆီးရဲ့ထူးခြားမှုကဘာလဲဆိုတာကို Donut Robotics ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ် Taisuke Ono ကအခုလိုရှင်းပြပါတယ်
။ Mask を装着したままですね、声を2メーターぐらい先まで届けることができます。
နှာခေါင်းဆီးတက်ထားရင်10မီတာလောက်အထိအဝေးမှာရှိတဲ့ Smartphone ရဲ့ App ပေါ်မှာကိုဘာပြောနေတယ်လဲဆိုတာကိုစာနဲ့ဖော်ပြနိုင်ပါတယ်။ကိုပြောနေတာကိုတခြားဘာသာစကားတွေနဲ့လည်းဘာသာပြန်ပေးနိုင်ပါတယ်။အတန်ကိုလည်းပူချရအောင်ချဲ့ပေးနိုင်ပါလေ
။ဆီလီကွန်အသားပြော့ပြော့နဲ့အဖြူရောင်မျက်နှာဖုံးကကြည့်လိုက်ရင်တော့တခြားလုပ်ငန်းသုံးမျက်နှာဖုံးတွေလိုပဲဘာမှတိတ်ပြီးထူးထူးခြားခြားမရှိလာပါဘူး။ဒါပေမဲ့ဒီမျက်နှာဖုံးတက်ပြီးစကားပြောရင်ကိုပြောနေတာကိုဂျပန်၊တရုတ်၊ကိုရီးယား၊ဗီယက်နမ်၊အင်ဒိုနီးရှား၊အင်္ဂလိပ်၊စပိန်နဲ့ပြင်သစ်စတဲ့ဘာသာစကား၈မျိုးအထိဘာသာပြန်ပေးနိုင်ပါတယ်။နောက်ကိုကဘလောက်ပဲတိုးတိုးလေးပြောနေပါစေတဖက်နားထောင်သူကြဲကြဲကြားနိုင်အောင်လည်းလှုပ်ပေးနိုင်ပါတယ
်ဒီနှာခေါင်းဆီးတက်ထိုင်ရင်ကျွန်တော်တိုးတိုးလေးပြောနေတော့ကျွန်တော်နဲ့စကားပြောနေသူရဲ့ smartphone ပေါ်မှာကျွန်တော်ဘာပြောနေတယ်လဲဆိုတာကိုအတန်ကောင်းကောင်းကြားရနိုင်ပါတယ
် smart နှာခေါင်းဆီး smart mask ဆိုတဲ့အတိုင်းသူ့ကိုသုံးနိုင်ဖို့အတွက်တော့ smartphone ရှိဖို့လိုသလို smartphone ထဲမှာသူ့ရဲ့ app ကိုသွင်းထားဖို့လိုအပ်ပါတယ်နှာခေါင်းဆီးနဲ့ smartphone ကိုကျိုးမဲ့ဆက်သွယ်နိုင်တဲ့ Bluetooth နည်းပညာကချိတ်ဆက်ပေးတာပါဒီနှာခေါင်းဆီးကပြောဆိုဆက်ဆံရေးပိုင်းအဆင်ပြေဖို့တည်ထွင်ထားတဲ့နှာခေါင်းဆီးသာဖြစ်လို့ကိုရိုနာဗိုင်းရပ်စ်ပိုးကိုတော့ကာကွယ်မပေးနိုင်ပါဘူး C-Face နှာခေါင်းဆီးကနှာခေါင်းနဲ့ပတ်သက်တဲ့ဝိုင်းအသက်ရှူရလွယ်အောင်လို့အပေါက်တွေတောင်ဖောက်ထားပါတယ်သူကကိုဝဲမဲ့နှာခေါင်းဆီးရဲ့အပေါ်မှာထပ်ပြီးတော့တက်လိုက်ရတဲ့အကာမျိုးပါDonut Robotics ကုမ္ပဏီက Cinnamon ဆိုတဲ့ဘာသာပြန်ဆက်ရုပ်လေးတွေကိုအရင်တည်ထွင်ခဲ့တာပါအဲ့ဒီအဖြစ်ဆောင်ရွက်ပေးတဲ့အဲ့ဒီဆက်ရုပ်လေးတွေကိုဂျပန်နိုင်ငံရဲ့ဟာနေဒလေးစိတ်မှထားဖို့ရွေးချယ်ခံရသလိုတခြားထိပ်တန်းကုမ္ပဏီတို့ကလည်းသူတို့လုပ်ငန်းတွေပါအဲ့ဒီဆက်ရုပ်တွေအဖြစ်သုံးဖို့စာချုပ်ထားကြပါတယ်ကိုဗစ်ကာယောဂါဖြစ်ချိန်မှာသူတို့အဲ့ဒီဆက်ရုပ်တွေအတွက်တည်ထွင်ထားတဲ့ဘာသာပြန် software နဲ့နည်းပညာကိုသုံးပြီးတော့လူတွေအတွက်အသုံးဝင်တာတစ်ခုခုဖန်တီးဖို့စိတ်ခူးရခဲ့ကြတာဖြစ်တယ်လို့ကုမ္ပဏီအမှုဆောင်အရာရှိချုပ်တိုက်ဆူကေအိုနော့ကပြောပြပါတယ်
数年頑張ってロボットを作ってきていて、それがその技術をそのまま今回の
作業とくろうなんもちょろろ年々ち調査けちゃうばれ。コロナウイルス感染もじちゃう、ルム台湾散温陣まあ病例類で撇倒よ。ちょろろ立って作業に備ญを投下びろ、ディ病例まあ投運ないめ必死とくく滴吞めそびろ、抜けちゃうば。
ကယောဂါမကူအောင်ကာကွယ်တဲ့အနေနဲ့နှာခေါင်းဆီးတွေတက်ကြတဲ့အခါပြောဆိုဆက်ဆံရေးမှာအထက်ကြုံရတာကြောင့်အခုလိုဘာသာပြန်နှာခေါင်းဆီးလုပ်ရတာဖြစ်ပါတယ်
။စူပါရယ်ကွန်ဘီနီနိုレジでも飛沫のフィルターがあって
။တခုဆိုလူတန်းကတယောက်နဲ့တယောက်ခက်ခွာခွာနေကြပါလေ။ဟိုမှာစူပါမတ်ကတ်ငွေရှင်းကောင်တာတို့အဲ့ဂျူနီယာတို့မှာဆိုရင်ကြားမှာဖိုင်ဘာအကြည်လေးတွေနဲ့ကာထားတော့တယောက်နဲ့တယောက်ဘာပြောနေတယ်လဲဆိုတာအသေးချာကြားနိုင်မှာခက်ပါလေ။ဒီလိုချင်းတွေမျိုးမှာကျွန်တော်တို့ရဲ့နှာခေါင်းဆီးနဲ့ App ကတိတ်ကိုအသုံးဝင်ပါလေ။
တကယ်တော့သူတို့ရဲ့ Donut Robotics ကုမ္ပဏီကအခုလိုဘာသာပြန်နိုင်တဲ့နှာခေါင်းဆီးထွင်ဖို့အတွက်လွန်ခဲ့တဲ့နှစ်နှစ်ထဲကအကြံရှိထားတာပါဒါပေမဲ့အဲ့ဒီအချိန်တုန်းကတော့နှာခေါင်းဆီးဈေးကွက်ကအခုလိုနိုင်ငံတကာမဟုတ်သေးတာမို့သူတို့အကောင့်ထင်မဖော်နိုင်တာလို့ပြောပါတယ်အခုတော့ကမ္ဘာမှာပထမဆုံးဘာသာပြန်ပေးနိုင်တဲ့ Smart မျက်နှာဖုံးကိုအများအပြားထုတ်လုပ်ဖို့တည်ထွင်နေပါပြီ The Kugo dollar lazy lao pia ma pite a pin. Baba pianine through your smartphone app go don't I bought to at the lago said dollar lao lasinji pia ma pipare. See face smart in a pony go webo, Japan and Nangan Mare, Yenapon to town la a jew of my yatavare. Those in the pila or tea a guawe machine jaguri. Bluetooth net tape your set to his carbio and jame. Smart na county re tolo nango, donor robotics a quare dwe. Japan Nangan Nema, bamboo alumi, dollar sitting lago, don't yet dream marin, gaukan yashigirawa. Nanganagale, say when does our songs and jalo, tolo de kama. Smart men upon mount the thing well out tea, jaya lay melo, donor robotics company yet musa yashi joga, myolin tavare.
လောလောဆယ်အထိဘာသာစကားရှင်းမျိုးကိုဘာသာပြန်ပေးနိုင်တာကသူတို့စမတ်နှာခေါင်းစည်းတွေရဲ့အသာချက်ဖြစ်တယ်လို့ဆိုပါတယ်။ဒီဟုတ်မြေပါအနော်ဘာသာဝင်ချင်းဒီကတော့မဟုတ်ဘူး။အဲ့တော့ကိုယ်ပြောတာကအဲ့လိုဖြစ်တော့ဒီနှာခေါင်းစည်းတက်ပြီးစကားပြောတဲ့အခါမှာကိုယ်နဲ့ပြောနေသူရဲ့စမတ်ဖုန်းအပ်ပေါ်မှာကိုဘာပြောနေတယ်လဲဆိုတာကိုစာသားနဲ့ဖော်ပြပေးဖို့မကဘဲနဲ့ကို့အတန်ကိုပါကြ
ခေါင်းစဉ်9000ကနေ10000လောက်အထိဒီဇင်ဘာလလောက်မှာစတင်ရောက်ချနိုင်မယ်လို့ခန့်မှန်းထားပါတယ်။ဒိုနာရိုဘော့တစ်ကုမ္ပဏီကကုမ္ပဏီအကြီးကြီးမဟုတ်တဲ့အတွက်နိုင်ငံတကာကိုဖြတ်နိုင်ဖို့လောက်အထိနှာခေါင်းစဉ်တွေအမြောက်အများထုတ်လုပ်တဲ့အပိုင်းကတော့အစိုးရဒါမှမဟုတ်ထုတ်လုပ်ရေးလုပ်ငန်းကြီးတွေကလုပ်တဲ့နယ်လို့တိုက်စုကဲအိုနော့ကပြောပါတယ်။သူတို့ကုမ္ပဏီကနည်းပညာပိုင်းကိုသာတီထွ
Lomu at tea. A thin say since I be rotty 20 day, see face Nakangiri, Nanganaga Zigwako, a sauce of Yaman Bogaro.
A good Natana set the Kuni, Samya the Lama Chenai Melo,
Donor Robotics Company Gap, Yovareshe, Jama Sunya Moma.
Locality of Mia season, Messumia Monte Sekarabashi, a cook in Gandan neck, King Tolu needed the night season. Now, Ted, the Tanai, a Jamanet, Shinagani, Gunai, T, Lightometer, Nesse, Kilohex, Dinga, Titonia, Lightometer, Nesanga, Kilohex, Titishinit, Tonyarugani, Penyu, Nasin, Imare, a Kuro, the Ring Jinjo, Dot Kim Yutaka, Tin Samawashi.
ကမ္ဘာနိုင်ငံတွေအနေနဲ့အာဖဂန်နစ္စတန်ပြည်သူတွေနဲ့အတူတသားတန်းရှိနေတာကိုပြသကြဖို့နဲ့အာဖဂန်နိုင်ငံသားစစ်တပ်အတွက်အရေးပေါ်အကူအညီဒေါ်လာတန်း6ကျော်ချထားပေးဖို့တနင်္လာနေ့ဂျနီဗာမှာကျင်းပတဲ့အာဖဂန်ဆိုင်ယာဝန်ကြီးများအဆင့်ဆွေးနွေးပွဲမှာကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီဂူရက်စ်ကတိုက်တွန်းလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတလောလူသားချင်းစာနာမှုအကူအညီတွေနှောက်ယ ကိုစားပြုခွင့်ရမယ်ဆိုတာကိုကုလသမဂ္ဂကဆုံးဖြတ်ချက်ပေးရမယ်အခြေအနေနဲ့ရင်ဆိုင်နေရပါတယ်မြန်မာနိုင်ငံအတွက်တော့အာဏာသိမ်းစစ်ကောင်စီနဲ့ NUG အမြဲတမ်းကိုယ်စားလှယ်ဖြစ်တဲ့အတိမတ်ပြဖို့တောင်းဆိုထားပြီးအာဏာသိမ်းစစ်ကောင်စီဘက်ကတော့စစ်တပ်အရာရှိဟောင်းဦးအောင်သူရင်ကိုကိုယ်စားလှယ်ဖြစ်တဲ့ခန့်အဖို့တောင်းဆိုထားပါတယ်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဦးကျော်မိုးထွန်းကိုကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်ဖြစ်တဲ့ဆက်ပြီးခန့်ထားဖို့မြန်မာနဲ့နိုင်ငံတကာလူမှုလူအဖွဲ့အစည်း၃၅၀ဖွဲ့ကကုလသ ဒီလိုမျိုးလူတွေအတွက်ရောစစ်တပ်အာဏာသိမ်းယူတာခံရတဲ့အယက်သားအစိုးရအတွက်ပါကိုစားပြုသူတအူးဖြစ်တဲ့အတွက်သူ့ကိုပဲကုလသမဂ္ဂမြန်မာအငြင်းရန်ကိုယ်စားလှယ်ဖြစ်တင်မှတ်ပြီးတောင်းဆိုတာဖြစ်ပါတယ်။
တခင်မြို့တက်ပါရှင်တရင်အချင်းချုပ်ကိုတင်ဆက်ခဲ့တာပါအင်္ဂါနေ့နဲ့ခင်ဗီအိုအေမြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနက် 6နာရီကနေ9:30ချိန်ထိကျင်းပကြပါတယ်။ရုပ်တံအင်ဂျင်နီယာကတော့ကယ်ဗင်ဖောင်လာဖြစ်ပါရှင်။
This program has come to